င်္ဂလာညချမ်းပါညအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေအောက်တိုဘာ25ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းလိုမီတာ31 32 51နဲ့လိုင်းလိုမီတာ190တို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကအကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ဝါရဝမ်မှာကိုဗစ် -19 ရောဂါကူးစက်ခံသူအေးအတွက်ဟာ42သန်းကျော်သွားပြီဖြစ်ပြီးတော့နေ့စဉ်ကူးစက်မှုမှာလည်းစံချိန်တင်ခဲ့တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပြောလိုက်ပါတယ်။မနေ့စနေနေ့ကတကမ္ဘာလုံးမှာနေ့စဉ်ဗိုင်းရပ်စ်ကူးစက်သူဟာ 4,600 ခွဲကျော်ရှိတာကြောင့်နေ့စဉ်ကူးစက်မှုနှုန်းစံချိန်တင်တာ3ရက်မြောက်ရှိသွားပြီဖြစ်ပါတယ်။ဒါပြင်သေဆုံးသူဦးရေဟာလည်း 1.3 သန်းကျော်ရှိတယ်လို့ပြောပါတယ်။အမေရိကန်ပြည်ထောင်စုကတော့ကမ္ဘာပေါ်မှာဗိုင်းရပ်စ်ကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံအဖြစ်ဆက်ပြီးတော့ရှိနေပါတယ်။ဒါပြင်မနေ့စနေနေ့မှာတော့နေ့စဉ်ဗိုင်းရပ်စ်ကူးစက်သူ 6,400 ကျော်ရှိခဲ့တာကြောင့်ဒါဟာပြီးခဲ့တဲ့မတ်လကစပြီးနေ့စဉ်ဗိုင်းရပ်စ်ကူးစက်မှုနှုန်းမှာအများဆုံးစံချိန်တင်လိုက်တာဖြစ်ပါတယ်။ဒါကြောင့်အမေရိကန်မှာဗိုင်းရပ်စ်ကူးစက်သူ 8,000 ခွဲကျော်သွားပြီဖြစ်ပါတယ်။ဒါပြင်ဥရောပနိုင်ငံတွေမှာလည်းနေ့စဉ်ဗိုင်းရပ်စ်ကူးစက်မှုတွေစံချိန်တင်မြင့်တက်ခဲ့ပြီးအီတလီမှာတော့ပြီးခဲ့တဲ့9ရက်ကနေ့စဉ်ဗိုင်းရပ်စ်ကူးစက်မှုတွေတိုးလာခဲ့ပြီးမနေ့ကတော့ဗိုင်းရပ်စ်ကူးစက်သူ 19,000 ကျော်ရှိတာကြောင့်နေ့စဉ်ကူးစက်မှုနှုန်းမှာစံချိန်တင်ခဲ့ပြီးတော့ကူးစက်သူစုစုပေါင်းဟာလည်း 9,000 ကျော်သွားပြီဖြစ်ပါတယ်။ဒါပြင်ဒေသအတော်များများမှာညမထွက်အမိန့်ပါဝင်ကန့်သတ်ချက်တွေအတော်များများကိုလည်းချထားပါတယ်။ပြင်သစ်နိုင်ငံမှာတော့မနေ့ကဗိုင်းရပ်စ်ကူးစက်သူ 4,000 ခွဲကျော်ရှိပြီးတော့နေ့စဉ်ကူးစက်မှုနှုန်းမှာစံချိန်တင်တာ3ရက်သက်လိုက်ရှိဖြစ်ပါတယ်။ဒါပြင်ဒီနေ့မှာဂျာမနီမှာကူးစက်သူ 11,000 ကျော်ရုရှားမှာ 16,000 ကျော်နဲ့ချက်နိုင်ငံမှာ 12,000 ကျော်ရှိခဲ့ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာတော့နေ့စဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းဟာပြီးခဲ့တဲ့သတင်းပတ်တွေအတွင်း 9,000 လောက်နီးနီးအထိကိုကျဆင်းလာခဲ့ပြီးတော့ဒီနေ့မှာတော့ဗိုင်းရပ်စ်ကူးစက်သူဦးရေဟာ 9,129 ယောက်ရှိတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။ဒါကြောင့်အိန္ဒိယနိုင်ငံမှာစုစုပေါင်းဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်ဟာ 9.9 သန်းနီးပါးရှိသွားပြီဖြစ်ပါရယ်။ဒါပြင်လွန်ခဲ့တဲ့24နာရီအတွင်းမှာဗိုင်းရပ်စ်ကြောင့်နောက်ထပ် 988 ယောက်သေဆုံးခဲ့တဲ့အတွက်သေဆုံးသူစုစုပေါင်းဟာ 13,534 ယောက်ရှိသွားပြီဖြစ်တယ်လို့ပြောပါရယ်။အင်ဒိုနီးရှားနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်သူ 3,932 ယောက်ရှိပြီးတော့စုစုပေါင်းရောဂါကူးစက်သူ 38,900 ကျော်သွားပြီဖြစ်ပါတယ်။ဒါပြင်နောက်ထပ် 94 ယောက်သေဆုံးခဲ့တဲ့အတွက်သေဆုံးသူဦးရေဟာလည်း 13,299 ယောက်ရှိဖြစ်တယ်လို့ပြောပါရယ်။အော်စတြေးလျနိုင်ငံမှာတော့မဲလ်ဘုန်းမြို့မြောက်ပိုင်းမှာဗိုင်းရပ်စ်ကူးစက်မှုတွေရှိလာတာကြောင့်အနာဘိုင်းတွေဘက်ကဗိုင်းရပ်စ်နဲ့ပတ်သက်ပြီးကန့်သတ်မှုတွေဖြေလျှော့ပေးနေတာတွေကိုပြန်ပြီးတော့ရပ်ဆိုင်းထားလိုက်ပါတယ်။ဒီနေ့မှာဗိုင်းရပ်စ်ကူးစက်သူ9ယောက်တွေ့ခဲ့ပြီးတော့နောက်ထပ်လူ3,000လောက်ကိုလည်းစစ်ဆေးထားပြီးအဖြေကိုစောင့်နေတာကြောင့်ကန့်သတ်ချက်တွေဖြေလျှော့တာကိုဆက်မလုပ်ဘဲရပ်ဆိုင်းထားတာဖြစ်တယ်လို့ဘီနယ်ဥချုပ်ရေးမှူးဒန်နီယယ်အန်ဒရူးစ်ကပြောပါတယ်ခင်ဗျာ။အမေရိကန်ဒုသမ္မတမိုက်ပန့်စ်ရဲ့အနီးကထိပ်တန်းဂျန်ဘီတူကိုဗစ် -19 ရောဂါကူးစက်ခံထားကြောင်းဒုသမ္မတရုံးပြောခွင့်ရကစနေနေ့ကပြောလိုက်ပါတယ်။ဒုသမ္မတရုံးအရာရှိချုပ်မာကရှော့ဟာကိုဗစ် -19 ရောဂါကူးစက်ခံထားရပြီးတော့သူ့ဘာသာသူတိကျခွဲနေပြီဖြစ်သလိုသူနဲ့ထိတွေ့ဆက်ဆံခဲ့တဲ့သူတွေကိုခြေရာခံနိုင်ဖို့အတွက်အကူအညီပေးနေတယ်လို့လည်းဒုသမ္မတရုံးရဲ့ပြောခွင့်ရ Devin O'Malley ကပြောပါတယ်။ဒုသမ္မတ Mike Pence နဲ့ဒုသမ္မတကရော Karen Pence တို့ကတော့ virus ကူးစက်ခံထားခြင်းမရှိဘဲကျန်းမာရေးလည်းကောင်းနေတယ်လို့ပြောပါတယ်။ဒုသမ္မတ Pence အနေနဲ့အရေးကြီးပုဂ္ဂိုလ်တွေအတွက်ထုတ်ပြန်ထားတဲ့ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ရဲ့လမ်းညွှန်ချက်တွေနဲ့အညီသူ့ရဲ့အလုပ်အစီအစဉ်တွေကိုဆက်လက်လုပ်ဆောင်သွားမှာဖြစ်တယ်လို့ O'Malley ကပြောပါတယ်။Mike Pence ဟာဒီနေ့တနင်္ဂနွေနေ့မှာတော့မြောက်ကယ်လိုင်းနာပြည်နယ်မှာလူလူနဲ့တွေ့ဆုံပြီးတော့မဲဆယ်စည်းရုံးသွားမှာဖြစ်ပါတယ်ခင်ဗျာ။အပြည်ပြည်ဆိုင်ရာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးသဘောတူစာချုပ်ကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံ90ကအတည်ပြုလက်မှတ်ရေးထိုးလိုက်တယ်လို့ကုလသမဂ္ဂကစနေနေ့မှာပြောလိုက်ပါတယ်။ Honduras နိုင်ငံကနိုင်ငံ90မြောက်ဖြစ်တဲ့အတည်ပြုလက်မှတ်ရေးထိုးလိုက်တဲ့အတွက်ဒီသမိုင်းဝင်သဘောတူစာချုပ်ဟာလာမယ့် January 22ရက်နေ့ရက်90ပြည့်တဲ့နေ့မှာစတင်အသက်ဝင်လာမှာဖြစ်ပါတယ်။ဒီသဘောတူစာချုပ်ကိုလက်မှတ်ရေးထိုးလိုက်တဲ့နိုင်ငံ90နဲ့နျူကလ িয়ার လက်နက်စန့်ကျင်ရေးအတွက်လူလူအခြေပြုလှုံ့ဆော်မှုအဖွဲ့တွေကတက်ကြွလှုံ့ဆော်သူတွေရဲ့ကြိုးပမ်းဆောင်ရွက်မှုတွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကြေညာချက်ထဲမှာချီးကျူးပြောဆိုထားပါတယ်။ဒီသဘောတူစာချုပ်ဟာကမ္ဘာလုံးဆိုင်ရာလှုံ့ဆော်မှုရဲ့ရလဒ်ဖြစ်ပြီးတော့နျူကလ িয়ার လက်နက်တွေ3ခုအဖြစ်လူသားတွေအတွက်စိုးရွားတဲ့ကျိုးဆက်တွေဖြစ်လာနိုင်တယ်ဆိုတာကိုသတိပြုမိစေဖို့ဖြစ်တယ်လို့တွင်းမှူးချုပ်ဂူတာရက်စ်ကကြေညာချက်ထဲမှာပြောထားပါတယ်။ဒါပြင်ဒီစာချုပ်ဟာနျူကလ িয়ার ပောက်ကွဲမှုတွေနဲ့စမ်းသပ်မှုတွေအတွင်းအသက်မသေးပဲကျန်ရစ်ခဲ့တဲ့သူတွေကိုကွန်ပျူတာလည်းဖြစ်ပြီးတော့အဲ့လူတွေတဲကအတော်များများကဒီစာချုပ်ကိုအကြံပေးခဲ့တာဖြစ်တယ်လို့ပြည်မှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရက်ကပြောပါရယ်ဒီလှုပ်ရှားမှုနဲ့ပတ်သက်ပြီးအမေရိကန်ပါဝင်တခြားနျူကလ িয়ার အင်အားကြီးနိုင်ငံတွေကအပြင်းထန်ကန့်ကွက်ခဲ့ကြပါတယ်ပြီးခဲ့တဲ့ဩဂတ်စ်လကဂျပန်နိုင်ငံဟီရိုရှိမာမြို့နဲ့နာဂါဆာကီမြို့တွေကိုအနည်းငယ်ကုန်ကျဲခဲ့တာ85နှစ်ပြည့်မြောက်ပြီးချိန်ကစပြီး နိုင်ဂျီးရီးယား၊မလေးရှား၊အိုင်ယာလန်၊မော်တာ၊တူဗာလူနဲ့အခြားနိုင်ငံတွေအများပြားကဒီစာချုပ်မှာလက်မှတ်ထိုးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
တန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်တင်နေပါတယ်ရှင
်။မင်္ဂလာပါရှင်ကျမမြတ်သစင်အောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။ American သမ္မတဒေါ်နယ်ထရမ့်က North Carolina, Ohio နဲ့ Wisconsin ပြည်နယ်တွေမှာလူအများစုယုံတွေ့ဆုံနေမဲ့ဆွေးပွဲတွေကျင်းပပြုလုပ်ခဲ့တဲ့အချိန်မှာပဲပြည်ပဒီမိုကရက်တစ်ပါတီသမ္မတလောင်း Joe Biden ဟာလည်းအကြိမ်နဲ့ရှင်ပြန်ရမယ့် Pennsylvania ပြည်နယ်မှာမဲဆွေးပွဲတွေကျင်းပခဲ့ပါတယ်။ဒီမိုကရက်တွေနဲ့မီဒီယာကို Coronavirus ကိစ္စအပေါ်ကြီးပဲဆက်ပြီးတော့အယုံဆိုင်နေတယ်ဆိုပြီးသမ္မတ Trump ကပြစ်တင်စကားပြောဆိုခဲ့ပါတယ်။ဘိုင်ဒန်နဲ့သူမိသားစုရဲ့ချဆမှုတွေကိုဖုံးကွယ်ဖို့ကြိုးစားနေတယ်လို့လည်း Ohio ပြည်နယ် Circleville မြို့ကမဲဆွေပွဲမှာသမ္မတ Trump ကပြောပါတယ်။သတင်းတောက်တွေကကိုရိုနာဗိုင်းရပ်စ်အကြောင်းမေးမြန်းတာမှာတော့မီဒီယာတွေကချက်ကားပြောဆိုပြီးတော့လူတွေကိုကြောက်ရွံ့အောင်လုပ်နေကြောင်းနဲ့ဗိုင်းရပ်စ်စံသက်စစ်ဆေးမှုတွေကိုလှုပ်တာများပြားတာကြောင့်ကူးစက်မှုတွေများရတာဖြစ်ကြောင်းသူကပြောပါတယ်။ American နိုင်ငံတဝန်းတနည်းတွေကူးစက်မှုစံချိန်တင်8000ကျော်သွားခဲ့ပြီးနောက်တရက်မြောက်ကယ်ရိုလိုင်းနာပြည်နယ်မဲဆွေပွဲမှာသမ္မတ Trump ကအခုလိုပြောခဲ့တာပါ။American နိုင်ငံရဲ့ကူးစက်မှုတွေမြင့်တက်လာနေသလို COVID-19 ကြောင့်ဆေးရုံတက်တဲ့နှုန်းကလည်းမြင့်တက်လာတာဖြစ်ပါတယ်။အခုအချိန်ထိ American မှာ COVID-19 ကူးစက်သူ 8.5 သန်းကျော်ရှိပြီးသေဆုံးသူက 2,000 ကျော်လောက်ရှိပါတယ်။တမရရွေးကောက်ပွဲကျင်းပဖို့ရက်ကနှစ်ပတ်နီးပါးလိုသေးပေမဲ့ American ပြည်သူ 58 သန်းကျော်မဲပြီးခဲ့ကြပြီးဖြစ်ပါတယ်။ရွေးကောက်ပွဲနေ့တိုင်အောင်နောက်ထပ်မဲဆန္ဒရှင်သန်း100ဝန်းကျင်လောက်ဆက်ပြီးတော့မဲပေးလိမ့်မယ်လို့လည်းခန့်မှန်းရပါတယ်။စနေနေ့မဲဆွေပွဲတွေမလုပ်ခင်သမ္မတ Trump ကဖလော်ရီဒါပြည်နယ်မှာမဲပေးခဲ့ပါတယ်ရှင်။ဘီလာရုစ်နဲ့ရုရှားနိုင်ငံတွေအနေနဲ့ပြင်ပချင်းချောက်မှုတွေကိုပူးပေါင်းတုံ့ပြန်သွားဖို့အသင်းရှိနေတယ်လို့ဘီလာရုစ်သမ္မတအလက်ဇန်ဒါလူရှန်ကိုကအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကိုတယ်လီဖုန်းနဲ့စကားပြောကြားတဲ့အချိန်မှာပြောခဲ့တယ်လို့ရုရှားသတင်းဌာနတွေကပြောပါတယ်။ယာရူကနှုတ်ထွက်ပြီးဘူးဆန္ဒပြတောင်းဆိုမှုတွေနဲ့ရင်ဆိုင်နေရတဲ့လူရှန်ကိုဟာတနိုင်ငံလုံးအတိုင်းအတာနဲ့သဘေးမှောက်တာကိုလည်းရင်ဆိုင်နေရတာဖြစ်ပါတယ်။သူသမ္မတယာရူကနှုတ်ထွက်ဖို့တောင်းဆိုဆန္ဒပြမှုတွေကဩဂုတ်လရွေးကောက်ပွဲမှာအနိုင်ရရှိတယ်လို့ကြေညာပြီးနောက်ပိုင်းမှာစတင်ဖြစ်ပွားခဲ့တာပါ။မကြသေးခင်နှစ်တွေတုန်းကတော့လူရှင်ကိုဟာအနောက်နိုင်ငံတွေနဲ့ဆက်ဆံရေးပြည်လေဖို့ကြိုးပမ်းခဲ့သူဖြစ်ပါတယ်။မြန်နိုင်ငံပုံမှန်ဆက်ဆံရေးရှိစေဖို့အမေရိကန်နိုင်ငံသားရင်းဝင်ကြီးမိုက်ပွန်ပီယိုကိုရိုင်းကလည်းဖေဗရူလာလထဲမှာဘီလာရုစ်ကိုတွားရောက်ခဲ့ပါသေးတယ်။ဒါပေမဲ့လက်ရှိနိုင်ငံရေးအခြေအတဲကလူရှင်ကိုကိုအစင်အလာမဟာမိတ်ဖြစ်တဲ့ရုရှားနိုင်ငံနဲ့ပြန်ပြီးတော့နှိမ့်ဆက်စီခဲ့တာပါ။စနေနေ့ကဝင်ကြီးပွန်ပီယိုကလူရှင်ကိုနဲ့တယ်လီဖုန်းစကားပြောခဲ့ကြောင်းအမေရိကန်နိုင်ငံသားတဦးဖြစ်တဲ့ဗီတာလီရှာကလီယာရော့ဖ်ကိုဘီလာရုစ်အစိုးရကမှားယွင်းဖန်ဆီးထားကြောင်းနဲ့အမေရိကန်ပြည်ထောင်စုကဘီလာရုစ်ပြည်သူတွေရဲ့ဒီမိုကရေစီရေးမျှော်မှန်းချက်တွေအပေါ်မှာထောက်ခံကြောင်းဝန်ကြီးပွန်ပီယိုကသမ္မတလူရှင်ကိုကိုပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကအလို့ရှိဆုံးအယ်လ်ကိုင်ဒါစစ်သွေးကြွအကြီးတန်းအဖွဲ့ကောင်းဆောင်အဘူမူဆင်အယ်မာဆရီကိုအာဖဂန်လုံခြုံရေးတပ်ဖွဲ့ကတပ်ဖြတ်တုပ်တင်ခဲ့တယ်လို့အာဖဂန်အမျိုးသားလုံခြုံရေးအဖွဲ့ NDS က Twitter စာမျက်နှာမှာစနေနေ့နောက်ပိုင်းကရေးသားခဲ့ပါတယ်။ Helma Siri ဟာပြည်ပအကြမ်းဖက်အဖွဲ့တွေကိုလိုအပ်တဲ့ပစ္စည်းအထောက်ပံ့ပေးနေတယ်လို့ American နိုင်ငံသားတွေကိုတပ်ဖြတ်ဖို့လှုပ်ဝဲပူပေါင်းကြံစီမှုနဲ့ American နိုင်ငံတွင်ဆွဲချက်တင်ထားတာပါ။ Al-Qaeda အဖွဲ့ဒုတိယအကြီးဆုံးခေါင်းဆောင်တူဖြစ်တယ်လို့ယူဆထားတဲ့ Helma Siri ကို Afghan အရှိပိုင်းဂါဇနီအထူးစစ်စင်ရေးတစ်ခုအတွင်းမှာတပ်ဖြတ်ခဲ့တာဖြစ်တယ်လို့ NDS ကပြောပါတယ်။ဒီကြီးလူမျိုးတူဖြစ်တဲ့ Helma Siri ဟာအိန္ဒိယတိုက်ငယ်မှာအယ်ကိုင်ဒါစစ်သွေးကြွအဖွဲ့အုပ်ချုပ်သူခေါင်းဆောင်လေးဖြစ်တယ်လို့ FBI ကပြောပါတယ်။အာဖဂန်မှာအယ်ကိုင်ဒါစစ်သွေးကြွ200နီးပါးလှုပ်ရှားမှုတွေရှိနေသေးတယ်လို့ပြီးခဲ့တဲ့လကအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကပြောခဲ့တာပါ။အယ်ကိုင်ဒါအဖွဲ့က2001ခုနှစ်စက်တင်ဘာ17ရက်နေ့အမေရိကန်နိုင်ငံတွင် 9/11 အကြမ်းဖက်တိုက်ခိုက်မှုတွေကိုပြုလုပ်ခဲ့တာပါ။အယ်ကိုင်ဒါစစ်သွေးကြွတွေကိုအာဖဂန်မှာခိုလုံခွင့်ပေးထားတဲ့တာလီဘန်ခေါင်းဆောင်တချို့ကိုတိုက်ထုတ်ဖို့အတွက်အာဖဂန်ကိုအမေရိကန်ကကျူးကျော်ဝင်ရောက်နေတာဒီလအတွင်းမှာ19နှစ်ပြည့်ပြီဖြစ်ပါတယ်။ February လတုန်းကအာဖဂန်နဲ့တာလီဘန်အဖွဲ့တွေကြားအမေရိကန်ဥဆောင်မှုနဲ့သဘောတူညီချက်တချို့ရပြီးတဲ့နောက်အမေရိကန်ကသူ့ရဲ့တပ်တွေကိုတဖြည်းဖြည်းပြန်ပြီးရုပ်သိမ်းနေပြီလဲဖြစ်ပါရဲ့ရှင်။ အသက်80နှစ်ရှိပြီဖြစ်တဲ့နာမကျန်းဖြစ်နေသူ Samsung နည်းပညာကုမ္ပဏီဥက္ကဋ္ဌလီကွန်ဟီဟာဒီကနေ့တနင်္ဂနွေနေ့မှာကွယ်လွန်သွားပြီဖြစ်ပါတယ်။သူက Samsung TV ထုတ်လုပ်တဲ့ကုမ္ပဏီကိုနည်းပညာကုမ္ပဏီကြီးတစ်ခုအဖြစ်အသွင်ပြောင်းခဲ့သူဖြစ်ပါတယ်။လီကွန်ဟီဟာ2014မေလကတည်းကနှလုံးရောဂါခံစားရပြီးနောက်ပိုင်းမှာဆေးရုံတဲကူတာမှုခံယူနေခဲ့ရတာကြောင့်သားဖြစ်သူလီဂျေယုံကတောင်ကိုရီးယားမှာအကြီးဆုံးဖြစ်တဲ့ Samsung နည်းပညာကုမ္ပဏီကိုအုပ်ချုပ်နေတာပါ။ကွယ်လွန်သူလီကွန်ဟီဟာ Samsung Electronics ကုမ္ပဏီကိုသူ့ဖခင်စီကနေအမွေဆက်ခံခဲ့ပြီးနှစ်ပေါင်း30နီးပါးအတွင်း smartphone တွေ TV နဲ့ memory chips တွေကိုထုတ်လုပ်ရောင်းချတဲ့ကမ္ဘာကျော်ကုမ္ပဏီကြီးတစ်ခုဖြစ်လာအောင်လှုံ့ဆော်ခဲ့ပါတယ်။အာရှတွင်စီးပွားရေးအရာသရုပ်ထအကြီးဆုံးဖြစ်တဲ့တောင်ကိုရီးယားနိုင်ငံစီးပွားရေးမှာလည်း Samsung ကုမ္ပဏီကအထောက်အကူပေးနေတာဖြစ်ပြီးတောင်ကိုရီးယားအဓိကအစုရှယ်ယာဈေးကွက်မှာ Samsung နည်းပညာကုမ္ပဏီက20ရာခိုင်နှုန်းသိမ်းပိုက်ထားပါတယ်။2019ခုနှစ်ဇန်နဝါရီလထုတ် Forbes Magazine မှာ Lee Kun Hee ကို American Dollar 16 Billion လောက်ကျွေးဝချမ်းသာသူအဖြစ်ခန့်မှန်းဖော်ပြခဲ့ပါတယ်ရှင်။ဒေါ်ရာရှင်များရှင်တနင်္ဂနွေနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်။
အောက်တိုဘာ9ရက်နေ့တုန်းကရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ပြင်းရှီမွတ်စလင်ကျေးရွာကလူငယ်လေးနှစ်ဦးသေဆုံးတာနဲ့ပတ်သက်လို့ကမ္ဘောဒီးယားဘက်ကစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေတဲ့အကြောင်းတင်ဆက်ပေးချင်ပါတယ်။ကျွန်တော်နိုင်ကွန်းအိမ်ပါ။သေဆုံးခဲ့တဲ့လူငယ်နှစ်ဦးပါဝင်လူ15ဦးလောက်ကကမ္ဘောဒီးယားကခေါ်ဆောင်သွားပြီးအေးအေးနဲ့ဖြစ်ကြတဲ့တိုက်ပွဲတွင်သေဆုံးသွားတယ်လို့ဒေသခံကျေးရွာတွေကပြောဆိုခဲ့ကြပေမဲ့ဒါဟာသူတို့လက်ထက်ကြမဟုတ်ဘူးလို့ကမ္ဘောဒီးယားဘက်ကငြင်းဆန်ထားတာပါ။ဒါပေမဲ့ဒီဖြစ်စဉ်ကိုတမရဘက်ကပြန်လည်စုံစမ်းမှုတွေလှုပ်ဆောင်နေတယ်လို့မြန်မာစစ်တပ်ပြောခွင့်ရသူဗိုလ်ချုပ်စွန်မင်းထွန်းကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်
။ဘူးတောင်ဒေသမှာရှိတဲ့ဒါမွတ်စလင်ကျေးရွာတခုမှာဖြစ်ပျက်ခဲ့တယ်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သတင်းထုတ်ပြန်ပြီးဖြစ်တယ်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့သေဆုံးသွားတဲ့လူ၂ယောက်ရှိတယ်။ကျင်းထွန်သာထိခိုက်ဒဏ်ရာရတဲ့လူ၁ယောက်ရှိတယ်။ဒါနဲ့ပတ်သက်ပြီးတော့ချိုးရင်းချက်အားနည်းချက်ရှိရင်ပြနိုင်အောင်ဆုံးလို့ကျွန်တော်တို့အနေနဲ့ဘယ်လိုပဲပြောပြောစုံစမ်းစစ်ဆေးမှုတွေကိုအိုက်ကြတဲ့နိုင်ပြီးစပြီးတော့ကျလုံနေမှာဒါနဲ့ပတ်သက်ပြီးလုံနေတယ်ဆိုတဲ့အကြောင်းကိုကျွန်တော်ထုတ်ပြန်ခဲ့ခြင်းဖြစ်ပါတယ
်စုံစမ်းစစ်ဆေးမှုအသေးစိတ်ကိုတော့ပြောဆိုတာမရှိပါဘူးဘူရီတောင်မြို့နယ်စံညင်းဝေကျေးရွာအုပ်စုပြင်းရှီမွတ်စလင်ကျေးရွာဘက်မှာအောက်တိုဘာလ9ရက်နေ့တုန်းကအခုလိုမွတ်စလင်လူငယ်နှုတ်အသက်ခံရပြီးသူဦးတန်ရရရှိတဲ့ကိစ္စနဲ့ပတ်သက်လို့ဒါဟာအေးရခိုင်လက်နက်ကိုင်ဖွဲ့လက်ချက်ဖြစ်တယ်လို့မြန်မာစစ်တပ်ဘက်က VUA ကိုပြောခဲ့ဘူးပါတယ်။သေဆုံးသူအလောင်းနဲ့တန်ရရသူကိုတမရော်ကရွာကိုသေဆောင်လာတယ်လို့တမရော်ပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းကပြောပါတယ်
။သေဆုံးသွားတဲ့လူတွေကိုကျွန်တော်တို့ကရွာမှာအလောင်းရခဲ့တယ်။ထိခိုက်ဒဏ်ရာရရှိတဲ့လူကိုတော့တမရော်ဆေးရုံမှာကုသပေးတယ်။အဲဒီထိခိုက်ဒဏ်ရာရရှိတဲ့သူကိုယ်တိုင်ကလည်းသူတို့ဘယ်လိုဆိုတာပြောထားပါလဲ
။ပြင်းရှီမွတ်စလင်ကျေးရွာကလေးငယ်တို့သေဆုံးမှုနဲ့ပတ်သက်လို့တမရော်နဲ့အေးအေးရခိုင်လက်နက်ကိုင်အဖွဲ့တို့ကနေနှစ်ဖက်အပြန်အလှန်ဆွတ်ဆွဲထားကြပါတယ်။ဒါပေမဲ့ဒေသခံရွာသားတွေကတော့အေအေဖွဲ့ကနေလှုပ်ဆောင်တာမဟုတ်ပဲမြန်မာစစ်တပ်ဘက်ကရွာသားတွေကိုအထာနမဖြစ်ခေါ်ဆောင်သွားရမှာတိုက်ပွဲတွင်ဂျမ်းညက်သေဆုံးတာလို့ပြင်းရှီကျေးရွာသားတို့ကပြောပါတယ်
။အေကပြစ်တယ်မဟုတ်ဘူးသူတို့ကိုပေါ်တာဆွေးရတာစင်ငိုင်းရောက်ပါတိုက်ချက်ဒီပေါ်တာဆွေးတာမှာဒီကခေါ်ပြီးတော့နပိတ်ပိတ်တယ်မှာဒီဝါတာပါသူတို့လွှဲလိုက်တာမဟုတ်ဘူးကိုယ့်အကူပြည်ပြည်တလာခဲ့တာကျွန်တော်ဒီဝါတွေကလေးတွေကိုရွာသားတွေတွားပြီးတော့ယူလာတယ်ဒီဝါကိုယူလာပြီးတော့ဒီပြည်လေတာ
မြန်မာစစ်တပ်ကနေအထံမှာဖြစ်ခေါ်သွားစဉ်တိုက်ပွဲတွင်ရွာသားတွေတိုက်စုံမှုနဲ့ပတ်သက်ပြီးရခိုင်ပြည်နယ်ကဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီဘုံလူမှုဆောင်ကော်မတီဝင်ဒေါစ်မိုဟာမက်ကိုဦးအေးဝင်းကအခုလိုပြောပါတယ
်ရွာသားတွေကတင်တော်ဆီရဲအဲ့လိုမျိုးတတိပိုးတယ်ဖြစ်တဲ့ကသွားပြီးတော့အဲ့လိုဟောတာဆွေးရတယ်ရွာသားတွေကိုတနာကန်လောက်တဲ့သဘောရှိတယ်လေအဲဒီဟာတွေတော့လုံးဝမလုပ်သင့်ညာလို့ပါကြားထဲမှာဒီလိုလုပ်တယ်ဆိုတော့ဒီနိုင်ငံတော်တော်တော်လေးစောင့်ဆောင်မှုတစ်ခုပဲအဲဒီအတောက်တက်ပြီးသွားရင်အဲ့လိုပြောခြင်းတယ
်ပြီးခဲ့တဲ့တောက်ကြနေ့တုန်းကကမ်ဘီယာနိုင်ငံကနေမြန်မာအစိုးရအနေနဲ့ဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုဟန်သားရေးသဘောတူစာချုပ်ကိုချုပ်ပေါက်တယ်ဆိုပြီးစာမျက်နှာ900ရှိတဲ့အချက်လက်ပြည့်စုံတင်ပြချက်ကိုနိုင်ငံတကာတရားရုံး ICJ ကိုတင်သွင်းထားတာဖြစ်ပါတယ်ကလေးငယ်နှုတ်သေဆုံးမှုဖြစ်ပွားခဲ့တာနဲ့ပတ်သက်လို့ဒီကိစ္စရပ်ကိုစုံစမ်းစစ်ဆေးမှုတွေအလှည့်များစွာလှုပ်ဆောင်ဖို့အောက်တိုဘာလ14ရက်နေ့ကကုလသမဂ္ဂဦးဆောင်တဲ့နိုင်ငံအစ်စောက်ကြီးကြီးနဲ့အစိုးရခံကြီးအထူးတာဝန်ဖွဲ့ CDFMR ကလည်းတိုက်တွန်းထားပါတယ်။ဒီလဆန်းမှာပဲဘူတီတောင်မြို့နယ်တွင်တိုက်ပွဲတွေကြားကလေးငယ်နှုတ်သေဆုံးခဲ့တဲ့ဖြစ်ရပ်အတွက်ထိတ်လန့်တုန်လှုပ်မိကြောင်းလဲကုလသမဂ္ဂအသွေးမှုချုပ်ယုံကအောက်တိုဘာလ14ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်။ တနက်ကန်ပြိပခတွေကြောင့်မြန်မာနိုင်ငံမှာဒီနှစ်2020ပြီးပထမ3လအတွင်းကလေးငယ်တရားကျော်တေးကြီးတန်ရာရရှိခဲ့တာပြီးခဲ့တဲ့နှစ်တစ်နှစ်လုံးရထွက်ကျော်ရှိနေတဲ့ကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကအောက်တိုဘာ23ရက်နေ့မှာသတင်းထုတ်ပြန်လိုက်ပါတယ်ကျွန်တော်နိုင်ကွန်းနဲ့ VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ
်ကိုဗစ်ကရောဂါထိန်းချုပ်နိုင်ဖို့အတွက်ကုန်စည်စစ်ဆေးမှုတွေရန်နာထားတဲ့ထိုင်းမြန်မာနယ်စပ်မဲဆောက်မြောက်ပြည်ကုံတွယ်ရေးလုပ်ငန်းတွေကိုလာမယ့်သတင်းပတ်အောက်တိုဘာလ28ရက်နေ့ကစတင်ပြီးပြန်ဖွင့်တော့မှာဖြစ်ကြောင်းထိုင်းဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီသတင်းကိုတင်ဆက်ပေးလိုပါတယ်။ကျမမအေးမှာပါ။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာမြန်မာနိုင်ငံဘက်ကနေလာတဲ့ကုန်တင်ကားမောင်းသမားတွေမှာရောဂါပိုးတွေ့ရှိပြီးတဲ့နောက်မဲဆောက်မြို့တွေမှာလည်းပြည်ရေးကူးစက်မှုတွေရှိခဲ့ပြီးထိုင်းမြန်မာနယ်စပ်ကကုန်စည်စစ်ဆေးမှုတွေကိုယာယီရန်နာထားတာပါ။ကုန်တွေးဇုံနေဖွင့်တဲ့အခါမှာမြန်မာနိုင်ငံဘက်ကနေဝင်လာတဲ့ကုန်တွေကိုတစ်ဖက်နဲ့တစ်ဖက်ဘယ်လိုဖလှယ်ကြမလဲရောဂါကာကွယ်ရေးအတွက်ဘယ်လိုလုပ်ကြမလဲဆိုတာကိုတော့အော်တိုဘာလ24ရက်နေ့ကအစမ်းလေ့ကျင့်နေကြပါတယ်။အခုလိုမျိုးနယ်စပ်ကုန်တွေပြန်ဖွင့်ဖို့ဆုံးဖြတ်ခဲ့တာဟာကိုဗစ်ရောဂါပိုးကိုထိန်းချုပ်နိုင်လို့ပြန်ဖွင့်ဖို့ဆုံးဖြတ်ခဲ့တာဖြစ်ကြောင်းတက္ကရာအုပ်ချုပ်ရေးမှူးနိုင်ဖုံရက်ဖြစ်ယုံလက်ကထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ
်။ขนส่งสินค้าทั้งไทยทั้งเมียนมาเข้ามาแล้วเนี่ยพื้นที่ที่จะต้องทําหน้าที่กันตั้งแต่การคัด
กรมเจริญส่งนี่พ่นในคามาမြန်မာဘက်ကနေဝင်လာတဲ့ကုန်တွေကိုတစ်ဖက်နဲ့တစ်ဖက်ကဲယောဂါထိန်းချုပ်ရေးနဲ့အညီဖလှယ်မှုတွေလုပ်သွားပါမယ်အခုလိုမျိုးနေဆက်ကုန်တွေပြန်ဖွင့်တဲ့အခါမှာရင်မောင်းကုန်တင်ကုန်ချသူအားလုံးမျက်နာအကာမတ်စီဝတ်ဆင်ထားရမယ်အပြင်နေဆက်ကုန်တွေကိုလွှဲပြောင်းရေးလုပ်တဲ့အခါထိုင်းနဲ့မြန်မာကားများကနေတစ်ဖက်နဲ့တစ်ဖက်ကုန်ပစ္စည်းများကျောင်းလဲတည်ဆောင်ရမှာလွယ်ကူစေမဲ့ရူလာများအသုံးပြုပြီးလှုပ်ဆောင်ကြမှာဖြစ်ပါတယ်။နေဆက်ကတတ်မှတ်ဆုံးမှာကုန်တင်ကုန်ချသူတွေဟာတဦးနဲ့တဦး3မီတာအကွာမှာနေကြဖို့စတဲ့ကန့်သတ်ချက်တွေချထားမှာဖြစ်တယ်လို့လည်းတက္ကရာအုပ်ချုပ်ရေးမှူးကပြောဆိုသွားတာပါ။ထိုင်းဘက်ကထုတ်ပြန်ကြေးရနေဆက်ကုန်တွေတရားအမှတ်နှစ်ကိုလာမယ့်အင်္ဂါနေ့အော်တိုဘာလ28ရက်နေ့ကနေစတင်ဖွင့်လှစ်တော့မှာဖြစ်ပြီးကိုဗစ် -19 ရောဂါပိုးစတွေ့တဲ့ထုံထောင်းမဒီနာရပ်ကွက်ကိုလည်းကန့်သတ်မိတ်အဆုံးသတ်ပြီးပုံမှန်သွားလာခွင့်ပေးတော်မှာဖြစ်ပါတယ်မြန်မာနိုင်ငံသားအများစုရှိတဲ့မဲဆောက်မြို့ကထုံထောင်းမဒီနာရပ်ကွက်နဲ့ယောဂပြန်ပွားနိုင်တဲ့နေရာတွေကိုတော့ကန့်သတ်ပိတ်ဆို့လာတွေလုပ်ပြီးလူဦးရေ1000ကျော်ကိုကတ်ယောဂဆစ်ဆီးပေးခဲ့ကြောင်းထိုင်းနိုင်ငံပိုင်းကပြောပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါမင်္ဂလာပါရှင်မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်2020ပါတီစုံဒီမိုကရေစီရွေးကောက်ပွဲကြီးကျင်းပဖို့နှီးကပ်လာတာနဲ့အမျှအနာရပါတီအတိုက်ခံပါတီအပါအဝင်နိုင်ငံရေးပါတီတွေမဲဆွယ်စည်းရုံးနေကြခြင်းအဓိကပါတီကြီးနှစ်ခုကြားမှာအပြိုင်ဆိုင်အင်အားပြတာတွေလူအသက်ဆုံးရှုံးရတဲ့အထိအပြန်အလှန်ခိုက်ရန်ဖြစ်ပွားမှုအပါအဝင်လူများပြားထိခိုက်ဒဏ်ရာရတဲ့အထိရင်မတော်တဆမှုတွေပါဖြစ်ပွားနေပါတယ်ဒေသရေးနယ်မြေလုံခြုံရေးနဲ့အများပြည်သူလူထုအသက်အန္တရာယ်ရှိလာနေတဲ့အနေအထားမှုအနာရပါတီ NLD အပါအဝင်သက်ဆိုင်ရာနိုင်ငံရေးပါတီတွေဘက်ကထိန်းသိမ်းထိထိရောက်ရောက်ကြံ့မှတ်ကြဖို့ရွေးကောက်ပွဲဆောင်ကြည့်သူတွေကအစိုးရတကြီးအကြံပေးလိုက်ကြပါတယ်ဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်မှာမြန်မာနိုင်ငံရွေးကောက်ပွဲအထူးလေ့လာဆောင်ကြည့်ရေးအဖွဲ့ New Myanmar Foundation ရဲ့အမှုဆောင်ဒါရိုက်တာမမြနန္ဒာအတင်းနဲ့ကျွန်မစုမောဆက်သွယ်မေးမြန်းတင်ဆက်ထားတာနားဆင်ပါရှင်မမြနန္ဒာတင်ရေလာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ဒီ2020ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေစက်တင်ဘာလ10ရက်နေ့ကနေနိုဝင်ဘာလ6ရက်နေ့ည12နာရီထိခွင့်ပြုထားပါတယ်အဲ့မှာအနည်းဆုံး6ပေခွာပြီးတော့တစ်ချိန်မှာလူ50ထက်မပိုတဲ့စုဝေးမှုတွေနဲ့အထူးသဖြင့် COVID-19 ကူးစက်မြန်ရောဂါကာကွယ်ထိန်းချုပ်ရေးလမ်းညွှန်ချက်တွေနဲ့အညီဆောင်ရွက်ကြပါဆိုပြီးတော့ညွှန်ကြားထားတာလည်းရှိပါတယ်။ဒါပေမဲ့နိုင်ငံရေးပါတီတွေဘက်ကရောကိုယ်စားလှယ်လောင်းတွေဘက်ကရောလိုက်နာမှုအားနည်းနေတယ်။ဒါကြောင့်သက်ဆိုင်တဲ့ပါတီတွေဘက်ကကြီးကြပ်ပေးကြပါအောင်ဆိုပြီးတော့ရွေးကောက်ပွဲကော်မရှင်ကမနေ့အောက်တိုဘာလ24ရက်နေ့ကလည်းကြေညာချက်ထုတ်ပြီးမြစ်တာရက်ခံတဲ့အထိဖြစ်ခဲ့ပါတယ်။ဒီကြားထဲမှာအာဏာရပါတီနဲ့အတိုက်ခံပါတီထောက်ခံဝန်းရံတဲ့သူတွေကြားမှာခိုက်ရန်ဖြစ်တာတွေမတော်တဆဖြစ်တာတွေနဲ့စိုးရိမ်စရာအနေထားဖြစ်လာပါတယ်ဒီပေါ်မှာရွေးကောက်ပွဲကိုအနီးကပ်စောင့်ကြည့်နေတဲ့မမျှနန္ဒာတင်းတို့အနေနဲ့ပေါ့နော်ဘယ်လိုများသုံးသပ်မိလဲ
ခုကတော့ဒီကိုဗစ်ကာလမှာတော့ဒီကျန်းမာရေးဝန်ကြီးဌာနကနေပြီးတော့မှကိုဗစ်စည်းကမ်းတွေပေါ့နော်ဒီမဲဆွယ်စည်းရုံးတဲ့အခါမှာဒီလိုက်နိုင်ရမယ့်ကိုဗစ်စည်းစည်းကမ်းတွေကိုထုတ်ပြန်တဲ့အမျိုးရှိတယ်ပေါ့နော်ဒီ SOP 1နဲ့2ဆိုပြီးတော့အဲဒါပေမဲ့လည်းပဲတိတိယောက်ယောက်ဒီဆောင်ရွက်နိုင်မှုကြတော့နည်းနည်းကွဲပြားသွားတယ်ပေါ့နော်ဆိုအဲ့ဒါကတော့ဘယ်လိုဖြစ်လဲဆိုတော့ဒီကိုဗစ်မှာသူကဒီလူ50ပေါ့နော်လူကတ်တက်လိုက်တဲ့အခြေအနေပေါ်မှာတခါလေးမှကိုယ်စလဲလောင်းနေကိုယ်တိုင်မပါတော့ဘဲနဲ့အဲဒီဝန်းရံထောက်ခံတဲ့သူတွေဆိုပြီးတော့မှ ဒီအုပ်စုလိုက်တွေကထွက်ကြတာပေါ့နော်ဒါပါတီပေါင်းစုံကနေပြီးတော့တွားကြလာကြတယ်ပေါ့နော်ဆိုတော့အဲ့ဒီအခါမှာကျတော့ခွင့်ပြုချက်တင်တာမျိုးမရှိတော့ဘူးပေါ့နော်ဒီပါတီတစ်ခုနဲ့တစ်ခုနဲ့ထိတိုက်ဒီလမ်းကြောင်းမှာတွေ့တာတွေရှိရဲ့ဒီဟာကိုအရေးယူတဲ့ဟာတွေဒီအချိန်မီမလုံနိုင်ခဲ့ဘူးပေါ့နော်ဒီအရေးယူမှုအပိုင်းနဲ့ကြက်ကြက်မမတ်ဒီဆောင်ရွက်ခဲ့မှုအပိုင်းကလည်းနေတာရဲ့နောက်ပြီးတော့ဒီလူမျိုးရေးပိုင်းကလည်းဒီမချနိုင်ခဲ့တဲ့ပုံမှာတခြားသောဒီမလိုလားအတဲ့ပြဿနာတွေပေါ့နော်ဥပမာဒီထိတိုက်ပေါ့ဒီပါတီနှစ်ခုကဒီစက်ညင်မအုပ်စုနဲ့ဆိုတာထိတိုက်တွေ့မယ်ဆိုလို့ရှိရင်ဒီအငင်းပွားမှုတွေဖြစ်တယ်ဒီလက်ကျနှက်ကြတဲ့ဟာတွေဖြစ်တယ်ပေါ့နော်
မြန်မာပြည်မှာဆိုရင်အခုမဲဆွယ်စည်းရုံးနေကြတယ်ပေါ့နော်ဒါပေမဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေမဲဆွယ်စည်းရုံးမှုတွေမှာဘာပြဿနာမှမရှိပါဘူးဒါပေမဲ့ဒီပါတီကြီးနှစ်ခုဖြစ်တဲ့လက်ရှိအာဏာရပါတီ NND ရဲ့အတိုက်ခံပါတီပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဒီလူအုပ်စုတွေကြားမှာထိတိုက်ရင်ဆိုင်မှုတွေဖြစ်ခဲ့ပါတယ်လူငယ်တွေရပိုင်းတော့ဆိုရင်မကွေးတိုင်းဘက်မှာလူအသက်ဆုံးရှုံးရတဲ့အထိဖြစ်ခဲ့ပါတယ်နောက်လူအုပ်စုလိုက်ရေမတော်တဆတိုက်တာတွေနောက်လူလူအသက်အန္တရာယ်ရှိတဲ့အနေအထားတွေလည်းဖြစ်လာနေတော့တပ်ဆိုင်တဲ့နိုင်ငံရေးပါတီတွေဘက်ကရောပြည်တော်စုရွေးကောက်ပွဲကော်မရှင်ဘက်ကရောဘလို့ကြက်ကြက်မတ်မတ်ဆောင်ရွက်တဲ့နယ်လို့အကြံပေးနိုင်တာရှိပါလေရှင
်အတိအကျတော့ဒီကျမတို့ကဒီညနေတိုင်းမှာဒီရွေးကောက်ပွဲလုံခြုံရေးနဲ့စီမံခန့်ခွဲရေးကော်မတီဆိုတာရှိတယ်ပေါ့နော်အဲ့ဒီမှာဆိုရင်ကျမတို့ကဒီအုပ်ချုပ်ရေးပိုင်းပါမယ်နောက်ပြီးတော့ဒီရဲမှုပေါ့နော်ရဲမှုပါမယ်နောက်ပြီးတော့ဒီညနေရွေးကောက်ပွဲကော်မရှင်ပါတယ်နောက်ရဲမှုရပ်ဖတွေလည်းပါတယ်ပေါ့နော်ဆိုတော့ဒီရွေးကောက်ပွဲဆိုင်ရာလုံခြုံရေးနဲ့စီမံခန့်ခွဲရေးကော်မတီကိုကျမတို့ကဒီအမြန်ဆုံးအသက်သွင်းရမယ်ပေါ့နော်ဒါနံပါတ်၁ဒါနံပါတ်၂ကတော့ခုနကဒီကိုယ်စလဲလောင်းနေရပဲထွက်ထွက်ဝင်းရံလူတွေကပဲထွက်ထွက်ဒီအခြေအနေပေါ်မှာဒီခွင့်ပြုချက်တင်ရမယ်ဆိုတော့ဒီအခြေအနေတခုကိုထုတ်ပြန်ဖို့လိုပြီးတော့အဲ့လိုမျိုးဒီတင်လာတဲ့အခါမှာလည်းဒီချက်ချင်းဒီလုံခြုံရေးပေါ့နော်ဒီလုံခြုံရေးကဒီလိုက်ပါသွားဖို့လိုတယ်လိုက်ပါဒီလိုလိုက်ပါသွားခြင်းအဖြစ်ဆိုရင်ဥမာပါတီတစ်ခုနဲ့တစ်ခုနဲ့ထိတိုက်တွေ့တဲ့အခါမှာဒါကြိုတင်ပြီးတော့မှတားဆီးနိုင်တယ်နောက်တစ်ခုကတော့ဒီ early warning sign တွေပေါ့နော်ဒါပြိပကဖြစ်တော့မဲ့အသွင်ကိုစောင့်နေပြီဆိုတာနဲ့ဒါတွေ့တဲ့လူတွေကဒီကောက်ပတ်ဆိုင်လုံခြုံရေးကော်မတီကိုအကြောင်းကြားတာမျိုးတုံးမလို့ရှိရင်အနည်းဆက်ဆုံးရက်စခန်းကိုအကြောင်းကြားတာမျိုးတွေပေါ့နော်အဲ့ဒါမျိုးတွေကိုကြိုတင်ပြီးတော့မှဒီလုပ်တင်တယ်နောက်အရေးကြီးဆုံးတစ်ခုကတော့ခုနကဒီကောက်ပွဲဒီလူမျိုးရေးနဲ့စီမံခန့်ခွဲရေးကော်မတီအနေနဲ့ကတော့ဒီ call center တွေဖွင့်တင်နေပေါ့နော်ဒီ call center တွေမှာဒီ messenger ship တူတူတယောက်ယောက်ကပဲဖြစ်ဖြစ်ဒီရွေးကောက်ပွဲစောင့်ကြည့်အဖွဲ့တွေကပဲဖြစ်ဖြစ်ဖုန်းဆက်လိုက်ပြီဆိုတာနဲ့ဒီနေရာမှာတော့ဒီပြိပကဖြစ်တော့မဲ့အခြေအနေကိုတွေ့နေရပြီအခုအချင်းညားနေကြပြီချက်ချင်းဒီဟိုပါပေါ့နော်ဒီလူမျိုးရေးကိုလွှတ်ပေးပါဆိုလို့ရှိရင်ဒီလူမျိုးရေးကရောက်လာအောင်ပါပေါ့နော်အပြည့်ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ဒီပြိပခါတို့ဒီအကြံပေးမှုတို့ဆိုတာကလည်းဒါတူးတစ်ဖွဲ့တွေပေါ့နော်ကော်မရှင်တစ်ဖွဲ့တွေနဲ့လည်းဒါလုပ်လို့ရတဲ့အနေအထားမျိုးမှမရှိဘူးသူကဒီလုံခြုံရေးလေးလိုအပ်တယ်အဲ့တော့ကျမတို့ဘာလဲဆိုတော့သတင်းအချက်လက်စစ်ဆေးမှုတွေညံဆန်နေရမယ်ပေါ့နော်ညံဆန်နေရမယ်ချက်ချင်းဒီရောက်ကအကြောင်းကြားပြီဆိုတာနဲ့တုတ်ပြန်ပြီးတော့မှဒီ action ယူတဲ့ဟာမျိုးပေါ့လေအဲ့ဒါမျိုးကိုတော့ဒီနှစ်ပတ်အတော်တွေမှာဒါအရေးတကြီးလှုပ်ဆောင်တင်တယ်လို့ကျမတို့ကဒီအကြံပြုချင်တာပေါ့နော
်ဟုတ်ကဲ့ရှင်အဲ့တော့ဒီနှစ်2020ရွေးကောက်ပွဲထူးခြားချက်ကလည်းကယောဂါဖြစ်ပွားနေတဲ့အချိန်ဖြစ်တာပေါ့နော်အဲ့တော့ဒီလိုစီယုံရေးအောင်နိုင်ရေးတွေလူအုပ်စုလိုက်တွေတွာလာနေတဲ့အချိန်မှာဝင်းရနေတဲ့သူတွေအတွက်တွေမကအောင်ပေါ့နော်အများပြည်သူရဲ့အသက်အန္တရာယ်လုံခြုံရေးအတွက်ကလည်းစိုးရိမ်ရာရှိပါတယ်ဒီတော့အရေးတကြီးလိုက်နာရမယ့်လမ်းညွှန်ချက်တွေကိုရောမမ်းမြနန္ဒာအတင်းအနေနဲ့ဘယ်လိုအကြံပြုချင်တာရှိပါလဲရှင
်ပါတီကဟိုသူတို့ဒီဝင်းရံသူတွေကိုမထွက်ဖို့ဆိုပြီးတော့မှထုတ်ပြန်တဲ့ဟာမျိုးတွေရောရှိတယ်ပေါ့နော်ဒါပေမဲ့လည်းပဲဒီကြက်ကြက်မက်မက်ဒီလုံနိုင်မှုကြတော့ဒီခတ်သွားတယ်ပေါ့နော်ဒီဝင်းရံသူဆိုတာကလည်းပါတီဝင်ဟုတ်ရင်လည်းဟုတ်မယ်အဲဒီမဟုတ်တာမျိုးလည်းဖြစ်နိုင်တယ်ပေါ့နော်ဒါပေမဲ့လည်းပဲဒီတက်ပို့မှုပြီးတော့ဒီတင်းကျက်တဲ့စီမီစီကန်နေပေါ့နော်ဥမာပါတီဝင်တွေမထွက်ရအောင်ဆိုတဲ့ဟာမျိုးတစ်ခုခုပဲဖြစ်ဖြစ်အဲဒီလိုမျိုးတုတ်တာမျိုးပဲဖြစ်ဖြစ်တကယ်လို့သွားမယ်ဆိုလို့ရှိရင်လည်းဒီစီမီစီကန်နေနဲ့အညီဒီလူ90ထက်မပိုအောင်ဘယ်လိုလုပ်မလဲပေါ့နော်ဆိုတော့ဒီလိုအခြေအနေမျိုးတွေကိုဒီပါတီတွေကဒီတိုင်ပင်တင်နေစောင့်ကြည့်တင်နေဒါပေမဲ့အရေးကြီးဆုံးကတော့ဗာလဲဆိုတော့ဒီအထူးရဲပေါ့နော်အခုဆိုရင်ကျမတို့ကြည့်ရတဲ့လောက်ကဒီအထူးရဲတွေကိုဒီရေကောက်ပွဲနေတနေ့ပေါ့နော်ဒီရေကောက်ပွဲနေအတွက်ဒီတာမုံရင်မယုံသုံးပစ္စည်းတွေတဲပို့ပြုတ်ပို့ပေါ့နော်အဲ့လိုမျိုးတွေအတွက်ပဲတာဝန်ပေးတယ်လို့ကျမတို့ကြည့်ရတယ်ဥမာဒီမက်ဆက်စုံရေးပိုင်းနေအပြည့်တော့ဒီဝင်းရံသူတွေသွားတဲ့လမ်းတွေမှာဒီလုံခြုံရေးကိုမတွေ့ရအောင်ပေါ့နော်ဒီလုံခြုံရေးကိုမတွေ့ရခြင်းဟာကျွန်တော်တို့ဒီပြဿနာတွေဖြစ်နိုင်ဖို့အတွက်ကိုပို့ပြီးတော့မှဥတည်စေတယ်အထူးသဖြင့်ကတော့ဒီရွေးကောက်ပွဲဆိုင်ရာပြည်ပခါနဲ့ဒီအကြံဖတ်မှုတွေကိုပို့ပြီးတော့မှဒါဖြစ်လာနိုင်စေတယ်ပေါ့နော်ဆိုတော့ဒီအတွက်ကြောင့်မို့လို့ဆိုရင်ကျွန်တော်တို့ကဒီတင့်တော်တဲ့ထုတ်ပြန်ချက်တခုကိုကျွန်တော်တို့အမြန်ဆုံးဒါထုတ်ပြန်တဲ့ပေါ့နော်ဥပမာဝင်းရံသူတွေဆိုလို့ရှိရင်လည်းဒါခွင့်ပြုချက်တင်ရမယ်ဆိုတဲ့ဟာမျိုးဒါမို့လို့ရှိရင်လည်းအဲ့ဒီမှာဒီလုံခြုံရေးလိုက်ပေးတာမျိုးပေါ့နော်ဒီလိုမျိုးတွေကလည်းလုံမှသာကျွန်တော်တို့ဒီ အနေနဲ့ကင်းမယ်ပေါ့နော်နောက်တစ်ခုကတော့ဒီကိုဗစ်စီမီစီကန်တွေကိုမလိုက်နိုင်ဘူးဆိုရင်ခေါ်ယူတတိပေးတဲ့အခြေအနေမျိုးတွေအဲလုံးမလို့ရှိရင်လည်းဒါတပြုတ်ပြတဲ့အရာအမှုဖွင့်တဲ့ဟာမျိုးတွေပေါ့နော်ဒါမျိုးတွေကိုတော့ဒါလှုပ်ဆောင်တဲ့နေလို့ထင်ပါတယ်
ဟုတ်ကဲ့အခုပြောနေတာကတော့မြို့ပေါ်လူလူရဲ့လုံခြုံရေးပေါ့နော်နောက်တစ်ခုကတော့တိုင်းရင်းဒေသတွေကအထူးသဖြင့်ဒီတိုက်ပွဲတွေဖြစ်ပြီးတော့စေပရိပခါတွေဖြစ်နေတဲ့နေရာပေါ့နော်မအဲ့မှာတက်မတော်ရဲ့အကြံပေးချက်အရရွေးကောက်ပွဲကိုကျင်းပကွင်မပေးတာတွေရှိတယ်ဒါပေမဲ့ချင်းပြည်နယ်ပလောဝဘတ်ဆိုရင်ရွေးကောက်ပွဲကျင်းပကွင်ပေးလိုက်တာရှိတယ်အဲ့တော့ဒီလိုမျိုးနယ်မြေဒေသလုံခြုံမှုစိုးရိမ်စရာနေရာတွေကပြည်သူလူထုရဲ့လုံခြုံရေးအတွက်သက်ဆိုင်တဲ့ပြည်နယ်နဲ့တိုင်းတာဝန်ရှိတဲ့သူတွေရောနောက်ပြီးတော့မြို့နယ်ရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူတွေဘက်ကအရေးတကြီးဘာတွေဆောင်ရွက်ပေးသင့်တယ်လို့ထင်ပါလဲရှင
်အတိအကတော့လေဒီလိုနေရာမျိုးတွေမှာဒီလုံခြုံရေးပိုင်းပေါ့နော်အဲကျွန်တော်တို့ပြီးခဲ့တဲ့ဒီ3ရက်တာပေါ့နော်ဒီအောက်တိုဘာ19ရက်2022မှာအဲကျွန်တော်တို့ဒီနိုင်ငံရေးပါတီ30ကျော်လောက်နဲ့ကျွန်တော်တို့ဒီဆွေးနွေးပွဲပေါ့နော်ဒီရွေးကောက်ပွဲပြည်ပခန့်နယ်လုံခြုံရေးဆိုင်ရာဆွေးနွေးပွဲဆိုပြီးကျွန်တော်တို့လုပ်ခဲ့တယ်နောက်ပြီးတော့ဒီရက်ဖက်အဖွဲ့60ကျော်ပေါ့နော်ဒီဒေသတွင်းပေါ့ဒေသတိမှရှိတဲ့ဒီ local CSO တွေပေါ့နော်ဒီ local CSO တွေကိုဖိတ်ကြားပြီးတော့ကျွန်တော်တို့အစည်းအဝေးတွေလုပ်တဲ့အခါမှာသူတို့ဘက်ကနေအကြံပြုတဲ့ဟာတွေရှိရပေါ့နော်ဟိုအထူးသဖြင့်ကတော့အဲ့လိုဒီဒေတာတွေမှာဆိုရင်ကျွန်တော်တို့ဒီအရက်ဖတ်လူမှုအဖွဲ့တွေနောက်ပြီးတော့ဒီသက်ဆိုင်ရာဒီရွေးကောက်ပွဲကော်မရှင်တို့နောက်ပြီးတော့ဒီစစ်စစ်ညီနိုင်ရေးကော်မတီတို့ဒီရွေးကောက်ပွဲလုံခြုံရေးဆိုင်ရာအဖွဲ့တွေပေါ့နော်ပုံမှန်ဒါပြေဆုံးမှုတွေကိုလုပ်ပြီးတော့ဒီချက်ချင်းဒီ alert လုပ်တဲ့စနစ်ပေါ့နော်ဒီ alert လုပ်တဲ့စနစ်ကဘယ်နေရာမှာဆိုရင်တော့ဘာဖြစ်တယ်လုံခြုံမှုရှိတယ်မရှိဘူးနောက်ပြီးတော့လုံခြုံမှုရှိတယ်မရှိဘူးဆိုတာကလည်းကျွန်တော်တို့ကဟိုချက်ချင်းဆုံးဖြတ်လို့ရတာမျိုးမဟုတ်ဘူးနဲ့ခါလေးကြရင်လို့ရှိရင်တော့ဆင်းဆက်ညီနိုင်ခြင်းအားဖြင့်သူကအဆင်ပြေသွားတဲ့အခြေအနေမျိုးတွေလည်းရှိတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးဒီ engagement တွေကိုပို့ပြီးတော့မှလုပ်ပေးရမယ်ပေါ့နော်ဒီနေရာမှာဒီဆင်းဆက်ညီနိုင်ရေးဒီလုပ်တဲ့အုပ်စုတွေကအားနည်းနေတယ်လို့ထင်တယ်ပေါ့နော်တစ်ဖက်နဲ့တစ်ဖက်နဲ့မဆွေးနွေးမိပဲနဲ့စကားမပြောမိပဲနဲ့လုံခြုံရေးအခြေအနေကောင်းမွန်တဲ့နေရာမှာလည်းဒါဒီကောက်ပွဲမကျင်းပအောင်ဆိုပြီးတော့မှဒီပယ်လိုက်မိတာရရှိနိုင်တယ်လို့တကယ်ဖြစ်နေတဲ့နေရာမှာလည်းပဲဒီပယ်သိမ့်ပယ်ထိုင်တဲ့ကြေးပါတချို့ရှိနိုင်တယ်အတိကတော့စုံကြီးစကားပြောမှသာဒီကျွန်တော်တို့ကဘယ်လောက်ချိန်နေကြီးဖြစ်နေတယ်ဘလို့ဖြစ်နေတယ်အဲ့ဒီဟာကဖြည့်ရှင်းလို့ရသလားမရဘူးလားပေါ့နော်ဆိုတဲ့အနေအထားမျိုးကိုကျွန်တော်တို့ကြည့်နိုင်တယ
်နောက်တစ်ခုကရွေးကောက်ပွဲအောင်မြင်စွာကျင်းပနိုင်ရေးမှာအဓိကတာဝန်အကြီးဆုံးဖြစ်တဲ့အဓိကတာဝန်အရှိဆုံးဖြစ်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူတွေကရောဒီအချိန်နေမှာအရေးကြီးလှုပ်ဆောင်ရမယ့်အချက်ဘာတွေကိုထပ်ပြီးသတိပေးချင်တာရှိပါလဲရှင
်အဓိကလေကျွန်တော်တို့ဒီမှာကနှစ်ပိုင်းဖြစ်တာပေါ့နော်ဟိုတစ်ပိုင်းကကြတော့ခုနဒီကိုဗစ်ပေါ့နော်ကျန်းမာရေး security ပေါ့ဒီကျန်းမာရေးလုံခြုံရေးနဲ့နောက်တစ်ခုကဒီပြည်ပခန့်ဆိုင်ရာဒီလုံခြုံရေးတစ်ခုပေါ့နော်ဒီနှစ်ခုကိုဟိုတပိုင်းတစ်ထဲဒီဖြည့်ရှင်းရတဲ့အခြေအနေဖြစ်တယ်ပေါ့နော်ဒါကလည်းဟိုကျွန်တော်တို့ဒီရက်ဖက်အဖွဲ့တွေကဒါကျွန်တော်တို့တွေကဒါဒီဝေဖန်ပြောဆိုနေတယ်ဆိုပေမဲ့တကယ်တမ်းလက်တွေ့မှာဒီလှုပ်ရတဲ့အခါမှာလည်းကိုယ်တိုင်ကိုကြောက်လှုပ်ရတဲ့အဖွဲ့အစည်းတွေအနေနဲ့တော့ဒါသူတို့မှလည်းအခက်အခဲတွေတော့ရှိမှာပေါ့နော်ဒီမထင်မှတ်ထားတဲ့ဟာတွေကိုဒါပြင်ဆင်ရတဲ့အားမျိုးပေါ့နော်ဆိုတော့အဲ့လိုမျိုးဟိုဒီဖြစ်တဲ့အခြေအနေပေါ်မှာဆိုရင်ကျွန်တော်တို့ကပြင်ဆင်ရမယ့်ဟာတွေကများတယ်များတယ်ဆိုတော့သူတစ်ဖြစ်ကတော့ဒီလိုရက်မျိုးမှာဒီကောင်းတာကတော့ဒီကောက်ပဲကော်မရှင်အနေနဲ့ဥမာဒီနိုင်ငံရေးပါတီတွေအကြံပြုချက်တွေကိုတောက်လျှောက်တည်ယူနေတာမျိုးပေါ့နောက်တစ်ခါလေကျတော့လေအစည်းအဝေးလုပ်တာဆိုတာအချိန်ကုန်တဲ့ခါကျတော့အစည်းအဝေးရေလို့မဟုတ်ပြင်မဲ့လေဒီနေရာမှာတော့ဒီလိုဖြစ်နေတယ်ဒါဆိုလို့ရှိရင်ချက်ချင်းဖြည့်ရှင်းနိုင်တဲ့ဒီ communication လမ်းကြောင်းလေးတွေပေါ့နော်လမ်းကြောင်းလေးတွေကိုကျွန်တော်တို့ကဒီချမှတ်ထားဖို့လိုတယ်နောက်တစ်ခုကကျတော့ဒီတာဝန်ယူမှုတာဝန်ခံမှုပေါ့နော်တစ်ခါလေကျရင်တော့ကျွန်တော်တို့ရဲ့ဒီလူမှုအဖွဲ့အစည်းပေါ့နော်ဒီကျွန်တော်တို့လူမှုအဖွဲ့အစည်းကဒီဘယ်သူမှဗာတာဝန်ရှိမှမသိဘူးနောက်ပြီးတော့ကိုယ့်ရဲ့တာဝန်ကိုလည်းကိုကဘယ်လိုပြောမလဲအတုံးမပြူရဲတဲ့ဟာမျိုးလည်းရှိတာပေါ့နော်ကို့ဥမာဒီသတင်းတစ်ခုကတော့ရောက်လာပြီပေါ့ဥမာထားပါတော့မြို့နယ်ကော်မရှင်မှာပဲဖြစ်တယ်မဟုတ်ရင်ဒီရက်ဖက်တစ်ခုခုမှာပဲကို့ကဒီသတင်းလေးတစ်ခုကိုတော့ကိုကရလိုက်တယ်ဒါလည်းပဲဒီရွေးကောက်ပွဲလုံခြုံရေးအတွက်အရေးကြီးရယ်ပေါ့နော်အဲ့လိုမျိုးဆိုလို့ရှိရင်ကိုကဒါကိုဆုံးဖြတ်နိုင်တာကိုလုံနိုင်တာဒါချက်ချင်းလုပ်ဖို့ဒါမှမဟုတ်ကိုမလုံနိုင်ဘူးဆိုရင်ချက်ချင်းဒီဟာကိုဒီသက်ဆိုင်တဲ့သူတွေစီကိုသတင်း message ကိုအရောက်ပို့ဖို့ပေါ့နော်အဓိကဒီ communication ကောင်းကောင်းလုပ်ဖို့လိုပါတယ်နောက်ပြီးတော့မှဒီမှာကဒီစစ်စစ်ညီညာရေးအဖွဲ့တွေကပို့ပြီးတော့မှအားကောင်းဖို့လိုတယ်ပေါ့နော်အကောင့်တွေပို့လို့ရတယ်နောက်တစ်ခုကလည်းဒီဒေတာတိတိမှရှိတယ်ဒီရက်ဖက်အဖွဲ့ပေါ့နော်ဒီရက်ဖက်အဖွဲ့တွေကိုလည်းဖိတ်ခေါ်ပြီးတော့မှဒီလိုမျိုးဒီလူကောက်ပွဲနဲ့ပတ်သက်တဲ့ဒီအခြေအနေတွေရှိနိုင်တယ်ဆိုလို့ရှိရင်တို့ကိုဒီသက်ဆိုင်ရာကိုအကြောင်းကြားပေးဖို့အတွက်ကိုပူးပေါင်းဆောင်ရွက်ရတဲ့ဟာမျိုးကိုတော့လုပ်ရမယ်ပေါ့နော်ဆိုလိုချင်တာကတော့ဒီအချိန်မှာဒီလိုအခက်အခဲတွေပေါ့နော်ဒီဘေးကနေဒီကယောဂါရှိနေတဲ့အချိန်မှာတူတူတယောက်တည်းရင်အင်အားတွေကျွန်တော်တို့ကလုပ်လို့မရဘူးအဲ့အတွက်ကြောင့်မို့လို့အလုံးကဒီပူပေါင်းပြီးတော့မှဒီလူမျိုးကြီးနဲ့ပတ်သက်တဲ့ဖြစ်နိုင်တဲ့များတော့ဒီအကြံပြုချက်တွေကိုဟိုလှုပ်ဆောင်နိုင်တဲ့များတက်နိုင်ဆုံးလုပ်သွားတဲ့နေပေါ့နော်ဒီဟာကိုပဲပြောချင်ပါတယ
်
င်္ဂလာပါရှင်။ဦးစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်စီစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ရွေးကောက်ပွဲဘာအားနည်းချက်တွေရှိနေတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီတူအောင်မြင့်နဲ့ဒူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင်။
ဒီပိုင်ယူကော့ပွဲနဲ့ပတ်သက်ပြီးလူပြောအများဆုံးဝေဖန်မှုအများဆုံးကိစ္စတစ်ခုကတော့ပြည်တော်စုယူကော့ပွဲကော်မရှင်ကနေယူကော့ပွဲများကျင်းပခြင်းမပြုမိနယ်မြေများစီးရင်ထုတ်ပြန်ကြေညာလိုက်တဲ့ကိစ္စပါပဲ။အရင်2015အထွေထွေယူကော့ပွဲတုန်းကထက်ယူကော့ပွဲကျင်းပနိုင်ခြင်းမရှိတဲ့မြို့နယ်တွေကျေးရွာအုပ်စုတွေပုံပြီးများလာတဲ့ကိစ္စအစိုးရနဲ့အဆင်မပြေတဲ့အတိုက်ခံပါတီလိုလိုဖြစ်နေတဲ့ရခိုင်မျိုးသားပါတီ ANP 2015တုန်းကအနိုင်ရခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်၉ခုမှာရွေးကောက်ပွဲမကျင်းပနိုင်တဲ့ကိစ္စရွေးကောက်ပွဲမကျင်းပနိုင်ဘူးလို့ကြေညာလိုက်တဲ့မြို့နယ်ကြီးရွာတချို့မှာတိုက်ပွဲတွေဖြစ်ပွားတာလည်းမရှိတည်ငြိမ်နေတယ်လို့ဆိုတဲ့ကိစ္စစတဲ့အကြောင်းအရာအမျိုးမျိုးကြောင့်မကြည်မနက်ဖြစ်ဝေဖန်မှုများကြတာဖြစ်ပါတယ်နိုင်ငံရေးသမားတွေအပါအဝင်တချို့လူတွေကတော့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဟာအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကိုလိုက်ပြီးအခြားတိုင်းသားပါတီတွေကိုနှိမ့်ကွတာဖြစ်တယ်ဆိုသည့်အထိဆွဆွဲတာတွေ့ကြရပါတယ်ယူကော့ပွဲကျင်းပနိုင်ခြင်းမပြုမဲ့နယ်မြေများစီးရင်ဘလောက်များနေသလဲယူကော့ပွဲဟာဘလို့အပြစ်အနာစာတွေရှိနေသလဲဝေဖန်သူတွေရဲ့ဆွဆွဲချက်တွေကရောမှန်ကန်မှုရှိပါရဲ့လားဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်အဲ့ဒီပြဿနာတွေအကြောင်းလေ့လာကြည့်ကြရအောင်ပါအ
ားလုံးပါဝင်ရှင်းပြကြတဲ့ပထမဦးဆုံးရွေးကောက်ပွဲလို့ခေါ်ရမယ့်2015တုန်းကမြို့နယ်တစ်ခုလုံးရွေးကောက်ပွဲမကျင်းပတာ9မြို့နယ်တစိ့တပိုင်းမကျင်းပတာ32မြို့နယ်တွေကကျေးရွာအုပ်စု453ရွာပါဝင်ခဲ့ပါတယ်။အခု2020ပြည်မှာတော့မြို့နယ်တစ်ခုလုံးရွေးကောက်ပွဲမကျင်းပနိုင်တာ15မြို့နယ်တစိ့တပိုင်းမကျင်းပနိုင်တာ42မြို့နယ်တွေကရက်ကွက်နဲ့ကျေးရွာအုပ်စု981စုပါဝင်ပါတယ်။အသေးစိတ်ပြောရရင်ကချင်ပြည်နယ်နဲ့ကရင်ပြည်နယ်မှာရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာရော့ကျသွားပြီးပဲခူးနဲ့မွန်ပြည်နယ်မှာတော့2015အတိုင်းလောက်ပဲဖြစ်တာတွေ့ရပါတယ်ရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာပုံများလာတာကတော့ရခိုင်နဲ့ရှမ်းပြည်နယ်တွေကဖြစ်ပါတယ်ဒီကြီးညာချက်ချောင်းအဓိကအထိနာသွားရတာကတော့ရခိုင်မျိုးသားပါတီ ANP ပါကြီးညာချက်အရရခိုင်ပြည်နယ်မှာရွေးကောက်ပွဲမကျင်းပမဲ့မဲဆန္ဒနယ်မြေတွေအဖြစ်ပြည်သူ့လွှတ်တော်9နေရာအမျိုးသားလွှတ်တော်10နေရာနဲ့ပြည်နယ်လွှတ်တော်အတွက်18နေရာစုစုပေါင်း35နေရာပါသွားပါတယ်။အဲ့ဒီနေရာတွေမှာ2015တုန်းက ANP ဟာပြည်သူ့လွှတ်တော်9နေရာ၊အမျိုးသားလွှတ်တော်9နေရာနဲ့ပြည်နယ်လွှတ်တော်အတွက်16နေရာစုစုပေါင်း32နေရာတောင်အနိုင်ရထားခဲ့တာပါ။ရှမ်းပြည်နယ်မှာတော့မိုင်းကင်မြို့နယ်ဟာတိုက်ပွဲလည်းမဖြစ်တည်ငြိမ်မှုလည်းရှိတဲ့နေရာဆိုပြီး2015တုန်းကအနိုင်ရခဲ့တဲ့ SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီကဇော်ရကတက်ပါတယ
်ယူကော့ပွဲကျင်းပခြင်းမပြုမဲ့နယ်မြေတွေစီးရင်ဘလို့သတ်မှတ်တယ်ဘသူတွေစီကသဘောထားတောင်းခံတာနဲ့ပတ်သက်ပြီးပြည်တော်စုယူကော့ပွဲကော်မရှင်ကဒင်းစာရှင်းလင်းပွဲမှာရှင်းခဲ့ပါတယ်လွတ်လပ်ပြီးတရားမျှတတဲ့ယူကော့ပွဲတစ်ခုဖြစ်ဖို့ဆိုရင်အဲ့ဒီနယ်မြေစစ်ပွဲတွေတိုက်ပွဲတွေဖြစ်မနေရဘူးမတီးမငြိမ်ဖြစ်မနေရဘူးဆိုတာကတော့ရှင်းပါတယ်။ဒါတွေမကအဲ့ဒီနေရာမှာအုတ်ချုပ်ရေးပိုင်းဆိုင်ရာတရားဥပဒေစိုးမိုးရေးကောင်းကောင်းလုံနိုင်ရဲ့လားဆိုတာမျိုးလိုပါတယ်။ယူကော့ပွဲကျင်းပမှာဖြစ်လို့ယူကော့ပွဲကျင်းပမဲ့ကော်မရှင်အဖွဲ့ဝင်တွေမဲယုံတာဝန်ယူမဲ့လူတွေအုတ်ချုပ်ရေးပိုင်းဆိုင်ရာတွေသွားရောက်တာဝန်ယူလို့ရဖို့လိုပါတယ်။ယူကော့ပွဲဆိုတာနိုင်ငံရေးပါတီတွေပြိုင်ဆိုင်ကြမဲ့ပွဲဖြစ်တာကြောင့်အဲ့ဒီနိုင်ငံရေးပါတီဝင်တွေအမတ်လောင်းတွေသူတို့ရဲ့ကိုယ်စားလှယ်တွေလွတ်လွတ်လပ်လပ်သွားလာလို့ရသလားမဲဆွယ်စည်းရုံးလို့ရသလားရွေးကောက်ပွဲကျင်းပချိန်မှာလွတ်လွတ်လပ်လပ်ဝင်ပြီးလေးလာစောင့်ကြည့်လို့ရသလားဆိုတဲ့အခြေအနေကောင်းရှိဖို့လိုပါတယ်ဒါတွေမကမဲပေးကြမှာကတိုင်းသားပြည်သူလူထုဖြစ်တာကြောင့်သူတို့ကိုဘယ်လက်နက်ကင်အဖွဲ့စည်းတွေကချင်းချောက်မှုရှိနေသလဲဖိအားပေးပြီးပါတီတစ်ခုခုကိုမဲပေးအောင်စေခိုင်းတာမျိုးရှိနေသလားပါတီတစ်ခုခုကိုမဲမပေးဖို့ချင်းချောက်တာမျိုးရှိနေသလားဆန်းစစ်ပြီးလွတ်လွတ်လပ်လပ်အကြောက်လန့်ကင်းကင်းမဲပေးနိုင်ဖို့လိုအပ်ပါလိမ့်မယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့အဲ့ဒီအချက်တွေသိနိုင်ဖို့အတွက်အစိုးရဖွဲ့ရုံးဝင်ကြီးဌာနကာကွယ်ရေးပြည်ထောင်ရေးဝင်ကြီးဌာနတွေစီကနေသဘောထားမှတ်ချက်တောင်းနေအောက်ခြေကော်မရှင်အစစ်စစ်ကိုလည်းသဘောထားတောင်းနေလို့ဆိုပါတယ်အဲ့ဒီသဘောထားမှတ်ချက်တွေအပေါ်ကနေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်တာလို့ပြောပါတယ်အဲ့ဒီအချက်လက်တွေကိုကြည့်ရင်ရခိုင်ပြည်နယ်ကမြို့နယ်၉မြို့နယ်အခြားရက်ွက်နဲ့ကျေးရွာအုပ်စု152ခုမှာပ
ဘာကြောင့်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေကျင်းပဖို့မဖြစ်နိုင်ဘူးလဲဆိုတာပေါ်လွင်လာပါလိမ့်မယ်။ရှမ်းပြည်နယ်တွေကမိုင်းကင်မြို့နယ်ပြည်ထနာကတော့ပုံစံတစ်မျိုးပါ။အဲ့ဒီမှာ NLD ပြည်ခိုင်ဖြူ SNLD SNDP နဲ့တအောင်းပလောင်အမျိုးသားပါတီတို့ဝင်ပြိုင်ကြပါလိမ့်မယ်။ကော်မရှင်ကအခုလိုကြေညာလိုက်တဲ့အခါ NLD ပြည်ခိုင်ဖြူ SNLD SNDP လေးပါတီကရွေးကောက်ပွဲကျင်းပဖို့လက်မှတ်ထိုးပြီးပြန်တောင်းဆိုကြပါတယ်။တအားပလောင်အမျိုးသားပါတီကလက်မှတ်မထိုးပါဘူး။အကြောင်းကတော့သူတို့ပါတီမဲဆွယ်စည်းရုံးဖို့လှုပ်ချိန်ရှမ်းလက်နက်ကိုင် RCSS SSA အဖွဲ့ရဲ့ချင်းချောက်တားမြစ်မှုတွေရှိခဲ့ပြီးသူတို့အနေနဲ့ကော်မရှင်ကိုလည်းတိုင်ကြားထားခဲ့တာကြောင့်လို့ဆိုပါတယ်။ပြောရရင်မိုင်းကင်မှာရွေးကောက်ပွဲမကျင်းပဖို့ကော်မရှင်ရဲ့ဆုံးဖြတ်ချက်ဟာ NLD ပါတီနဲ့မပတ်သက်မသက်ဆိုင်ဘူးဆိုတဲ့သဘောတွေ့ကြရမှာဖြစ်ပါတယ်။ဘလို့ပဲဖြစ်ဖြစ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့ဝေဖန်နေကြတဲ့မိုင်းကင်ပလဝနဲ့ပေါတော်မြို့နယ်တွေမှာရွေးကောက်ပွဲကျင်းပဖို့ဖြစ်မဖြစ်စီစစ်ပြီးထက်ကြေညာပေးမယ်လို့ဆိုထားပါတယ်။2015ကတော့နောက်ဆုံးကြေညာချက်အောက်တိုဘာလ28ရက်နေ့မှာထုတ်ပြန်ခဲ့တာကြောင့်စောင့်ကြည့်ရအောင်မယ့်အခြေအနေဖြစ်ပါတယ်။
ဒီကောက်ပွဲကိုမတမာမှုလုပ်တဲ့လူတွေဟာအဲ့ဒီလုပ်ငန်းစဉ်တွေအပေါ်မှာမမှန်မကန်တခါတရံလက်တလုံးကြားမတမာမှုလုပ်ကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာလုပ်ခဲ့ပြီးတဲ့ရွေးကောက်ပွဲတွေမှာအဲ့ဒီဖြစ်စဉ်တွေနဲ့ပတ်သက်ပြီးအပြစ်အနာစာတွေရှိနေစေဖြစ်တာတွေ့နိုင်ပါတယ်။အကြောင်းကတော့ဥပဒေနည်းဥပဒေလုံထုံလုံနည်းတွေရဲ့အာဏာချက်တွေကအဓိကဖြစ်တာတွေ့နိုင်ပါတယ်။နမူနာအားဖြင့်ရခိုင်ပြည်နယ်မှာမဲပေးနိုင်သူ 18,000 ကျော်လောက်ပဲရှိတဲ့မောင်တော်တမျိုးနယ်တဲကိုအမျိုးသားလွှတ်တော်မဲဆန္ဒနဲ့နှစ်ခုသတ်မှတ်ထားတာမဲပေးသူ 1,400 ကျော်ပဲရှိတဲ့ကိုကိုချိုးမျိုးနယ်ကနေအမတ်သုံးယောက်ရွေးချယ်တင်မြှောက်စေတာစတဲ့ပြဿနာလိုပြဿနာတွေအများကြီးရှိနေစေဖြစ်ပါတယ်။အလားတူလက်ရှိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိတဲ့မဲဆန္ဒနယ်မြေတွေကိစ္စကလည်းအလားတူအပြစ်အနာစာမကင်းတဲ့ကိစ္စတစ်ခုဖြစ်ပြီးဥပဒေနည်းဥပဒေလုံထုံလုံနည်းတွေပြင်ဆင်ပါမှတမတော်လိုအဖွဲ့အစည်းနိုင်ငံရေးနဲ့မပတ်သက်တဲ့professional တမတော်ပုံစံမျိုးဖြစ်လာပါမှစလဲဆုံးလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲပုံစံမျိုးဖြစ်ပေါ်လာနိုင်လိမ့်မယ်ဖြစ်ကြောင်းပ
ါရဲတော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့တော်ရရှိနေတဲ့မြစ်တာတေးလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်နော်။အခုအရင်ဆုံး VOE တော်ရရှိနေ Messenger ကနေစာရိုးလေးတွေရေးလာပြီးတော့မေးလာကြတာတွေကိုဖြစ်ကြားပေးချင်ပါတယ်။ပထမဦးဆုံးကိုမော်လတ်ရှင်ရဲ့တော်ရရှိကတော့မင်္ဂလာပါ VOE VOE ဝိုင်းတော်သားတွေအားလုံးကပေးယောဂါကင်းဝေးကြပါစေတဲ့။ဟုတ်ကဲ့အခုလိုဆုတောင်းမြတ်တာပို့သားတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ကိုသူဆိုတဲ့သောရရှင်ကလည်း Messenger မှာစာတော်လေးရေးပြီးတော့သူသိချင်တာမေးလာတာပါ။တက်တဲ့အောင်တည်င်းလောကအစီအစဉ်နောက်ခံတခြင်းနာမည်သိချင်ပါတယ်တဲ့။ဟုတ်ကဲ့ပါကိုသူရေ။တခြင်းနာမည်ကတော့ Money and the Air ဖြစ်ပါတယ်။ဒီတခြင်းကအပြင်မှာပတ်စံနဲ့ထုတ်လုပ်ပြီးတော့ဖြန့်ချီရောင်းချတဲ့တခြင်းမျိုးတော့မဟုတ်ပါဘူးရှင်။ရုပ်မြင်သံကြားရုပ်ရှင်ဒီလိုမျိုးရုပ်တံထုတ်လွှင့်မှုအစီအစဉ်တွေမှာအသုံးပြုဖို့ထုတ်လွှင့်ထားတဲ့ရုပ်တံလွှင့်တခြင်းဖြစ်ပါတယ်။ဒါကြောင့်မလို့ဒီအများအနေနဲ့ပေါ့နော် YouTube တို့ Facebook တို့လိုမျိုးခန္ဓာဆောင်မီဒီယာစာမျက်နှာပေါ်မှာရှားကြည့်ရင်တော့တွေ့မှာမဟုတ်ပါဘူးရှင်။အစီအစဉ်တို့အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နော်။easy link ဆိုရယ် facebook account ပိုင်ရှင်ကလည်းခက်တူတူပဲမေးလာတာပါ messenger မှာလှမ်းပြီးတော့မဲသနာကျော်အစီအစဉ် tv magazine မှာမလွင်ဘူးလားတဲ့ဟုတ်ကဲ့ဒီသောရရှင်က tv magazine လို့ပြောထားလို့အဖက်စင်စနေ tv magazine မှာထုတ်လွှင့်ပေးတဲ့တတ်တန်ရောင်သတင်းလောကအစီအစဉ်ကိုပြောရဲထင်ပါရဲ့နော်ဟုတ်ပါတယ်ဒီသတင်းပတ်တွေဒီမှာကျွန်မတတ်တန်ရောင်သတင်းလောကကိုရုပ်မြင်သံကြားမှာမလွင့်ပေးတာအထူးစားပြောရမယ်ဆိုရင်တော့တလားလောက်ရှိပါပြီအခုမြန်မာနိုင်ငံမှာရွေးကောက်ပွဲကာလဖြစ်နေလို့ရွေးကောက်ပွဲအထူးအစီအစဉ်သကဝိုင်းဖြစ်နေဆွေးနွေးခန်းအစီအစဉ်အရှိကိုအပတ်စဉ်စနေမဂ္ဂဇင်းအစီအစဉ်မှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒါကဒီကျမတို့ရွေးကောက်ပွဲကျင်းပတဲ့အချိန်ထိထုတ်လွှင့်ပေးသွားမှာပါ။ဒါကြောင့်မလို့ရုပ်မြင်သံကြားအစီအစဉ်မှာလောလောဆယ်ဒီတက်တက်ရံသတင်းလောက်ကိုမတွေ့ရတာဖြစ်ပါတယ်။ဒါပေမဲ့လည်းရေဒီယိုအစီအစဉ်မှာတနင်္လာနေ့ည9:00နာရီကနေပြီးတော့10:00နာရီအစီအစဉ်နောက်ပြီးတော့နောက်တစ်နေ့မနေ့အစီအစဉ်မှာပြန်လွှင့်ပေးနေပါတယ်။
နောက်ပြီးတော့မြန်မာနိုင်ငံအတွင်းကဖမ်းယူကြည့်ရှုနိုင်တဲ့မြေကြီးမှရုပ်သံအစီအစဉ်မှာဆိုရင်လည်းမနေ့၈ :00 ကနေ၁၅မိနစ်အထိဒီ VOA ကတင်ဆက်ပေးနေတဲ့မြေကြီးမှအတွက် VOA သတင်းအစီအစဉ်မှာ Pop Culture ကဏ္ဍမှာကြည့်ရှုလို့ရပါတယ်ဒီစီစဉ်ကိုလည်းရုပ်မြင်သံကြားကမကြည့်ပြရင်မြေကြီးမှရုပ်သံ Facebook စာမျက်နှာမှာပြန်ပြီးကြည့်ရှုနိုင်ပါတယ်ရှင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တစ်ခုနဲ့ပတ်သက်ပြီးရေးလာတဲ့သတင်းရှင်တယောက်ရဲ့စာကိုအခုဖော်ပြပေးကြပါမယ်ရှင်။ကျမတို့ဒီအင်္ဂါညတိုင်းမှာထုတ်လွှင့်ပေးနေတဲ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ပြီးတော့ဒီသတင်းရှင် Rain Google ဆိုတဲ့သတင်းရှင်ရေးလာတာပါ
။မင်္ဂလာပါ VOA မအေးတန်နာကျော်ခင်ဗျ။ပြီးခဲ့တဲ့အင်္ဂါညကထုတ်လွှင့်သွားတဲ့ဆွေးနွေးခန်းကိုနားထောင်ဖြစ်ပါလေ။ဆွေးနွေးထားတာကိုတစ်ခုလုံးခြုံကြည့်ရင်ဗတ်လိုက်တဲ့ဒုက္ခမှု၊ဟေဘူးကဆန်တဲ့စဉ်းစားမှုတွေကလွှမ်းမိုးနေပါလေ။တကယ်တော့သူတို့ပြောသလိုမလွယ်ကူပါဘူး။မဲစင်းကိစ္စကစပြောရရင်ကိုသူတို့မသိသေးတာတွေအများကြီးပါ။အပေါ်နေရှိမှနေထိုင်ရာကလည်းရပောင်း90ဖြစ်ရမယ့်အချက်တွေလည်းပါပါတယ်။ဒါနဲ့တည်းမဲပေးဖို့ကအများကြီးလိုနေပါပြီ။နောက်ပြီးတော့မငင်းချမ်းတဲ့နေရာတွေကိုမဲပေးခိုင်းပြန်ရင်လည်းအတန်ကတမျိုးလာအောင်မှာပါ။ကိုယ်တိုင်မလေ့လာဘဲနဲ့ဝေဖန်မှုတတ်တတ်နေတော့မဖြစ်စေချင်ပါဘူး။သူတို့ပြောသလောက်မလွယ်ကူပါဘူး။အများကြီးပြင်ဆင်မှုလုပ်ရပါမယ်။ဖြေလျှော့မှုတွေလည်းလုပ်ရပါမယ်။ဘယ်ဟာမှဖြေလျှော့မှုမရှိတဲ့အနေအထားမှာဗတ်လိုက်တဲ့တွေးခေါ်ဆန်းစစ်မှုတွေမဖြစ်စေချင်ပါဘူး။ကိုယ်တိုင်ဝင်လို့ကြည့်မှသိမှာပါ။အပြုသဘောဆောင်တဲ့တွေးခေါ်မှုတွေဖြစ်စေချင်ပါလေ။ပြည်သူတွေကြိုက်လို့ရွေးချယ်တဲ့နိုင်ငံရေးစနစ်ကိုပဲတွားကြပါလေ
။ဟုတ်ကဲ့ပါဒီသောရရှင်ရေးထားတယ်လို့မျိုးဆိုရင်တော့ဟိုမတိပဲနဲ့ရမ်းမပြောပါနဲ့ဆိုလို့ဒီ VOC စီမှာပါဝင်ဆွေးနွေးတဲ့သူတွေအကုန်လုံးကဒီရွေးကောက်ပွဲကိစ္စကိုထက်ထဲဝင်ဝင်လေးလာစောင့်ကြည့်နေသူတွေဖြစ်ပါတယ်နော်။ဒါကြောင့်မလို့သူတို့ကလည်းအချက်လက်အထောက်အထားနဲ့ပြောထားတာဖြစ်ပါတယ်။အကယ်၍ဒီကိစ္စပေါ်မှာဒီသောရရှင်ဘက်ကနေပြီးတော့ပုံဝင်မကြဘူးဆိုရင်အချက်လက်တွေကိုဒီ Facebook ကော online မှာပါ share ကြည့်လို့ရပါတယ်နော်။ကျမတို့အစီအစဉ်တွေကိုအခုလိုမျိုးနားထောင်ပြီးတော့အကြံပြုအစာရေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်မြန်မာနိုင်ငံမှာမြန်မာနိုင်ငံဆိုလို့မြန်မာနိုင်ငံတစ်ခုတည်းမဟုတ်ပါဘူးเนาะအဓိကကမ္ဘာမှာပြန့်နှံ့ပြီးတော့ဖြစ်ပွားနေတဲ့ကိုဗစ်ရောဂါကူးစက်ကပ်ဘေးအခြေအနေနဲ့ပတ်သက်ပြီးတော့သတင်းရှင်တွေရေးလာတဲ့စာတွေကိုလည်းဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်ဒီမှာ VOA ရဲ့နေ့စဉ်သတင်းဝါသနာရှင်တယောက်ပါဆိုရဲရေးလာတဲ့သတင်းရှင် Messenger ကနေရေးလာတာပါသူကတော့အခုလိုမျိုး COVID ကပ်ဘေးဆိုးရွားနေတဲ့ကာလမျိုးမှာဒီမြန်မာနိုင်ငံကရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေကိုကြီးပြီးတော့မတက်မတာဖြစ်နေရပါတယ်တဲ့အခုလိုရေးလာပါတယ
်မင်္ဂလာပါ VOA ရေနေ့တိုင်းမပြတ်အားပေးနေပါရယ်နော်လူနာရီတရီစားပုံများလာလို့ဆေးကူရီဒေါက်တာရီအရေးပေါ်အသေးတန်လူနေချိန်မှာအနီရီအစိမ့်တွေတိမ့်နေကြီးလမ်းပေါ်ဆူပြုံထွက်နေကြတာဘာမှလုံးလို့မရတော့ဘူးလားရှင်အသေးကန်တက်သားတွေလိုတိုက်စစ်ထိုးစစ်ဆင်နေရတဲ့ဆရာဝန်ဆေးကူရီရဲ့တက်တွေကတန်မိုးမရှိတော့သလိုခံစားရပါတယ်သေဆုံးသွားကြတဲ့ဆရာဝန်ဆေးကူရီရဲ့တက်သေဆုံးကြရမှုကလည်းတန်ဖိုးမဲ့အကျိတ်ပဲမဲ့နေသလိုခံစားရပါတယ်ရှင်မိန်ကုန်းတွေထုံသတင်းတွေပြအတက်နိုင်ဆုံးအိမ်မှာနေကြဖို့ပြောနေသူတို့အတွက်ပြည်သူတွေတိမ့်နေချီလမ်းပေါ်ထွက်နေကြတာကသူတို့အမြင်စိတ်ထဲမှာကျဉ်းနေနေကြတယ်လို့ထင်နေပါသလားရှင်ဒီလိုလူစုလူဝေးလို့မကောင်းတဲ့ရလဒ်ကိုဖယ်အဖွဲ့စည်းကတာဝန်ယူပေးမှလဲရှင်အစိမ်လားအနီလားဒါမှမဟုတ်နေရောညမှာ PPE ဝတ်စုံအပြင်နဲ့ရှေ့ရန်ကနေတိုက်ခိုက်နေရတဲ့ကျန်းမာရေးဆောက်ရှောက်သူတွေလားရှင်တခုသေးစာပြောချင်ပါတယ်အနီးကလူနာတွေနဲ့ဆောက်ရှောက်ကုသထိတွေ့နေတဲ့ကျန်းမာရေးဝန်ထမ်းတွေမှာလည်းမိသားစုအတိုင်းဝန်နဲ့အသက်တစ်ချောင်းပဲပါတယ်ဆိုတာသူတို့သိတတ်အောင်ဆွေးနွေးတင်ပြပေးပါအောင်ရှင်။စာရှင်အမားပါသွားရင်ခွန်လွတ်ပါရှင်။တခါမှလည်းမရေးပူပူပါအောင်ဘလို့မှမခံစားနိုင်တော့လို့ပါ။ပြောလိုက်တဲ့မိကွန်တွေထုတ်လိုက်တဲ့စီမင်းတွေသူတို့လက်အောက်ကလူတွေလောက်ရနေကမိုးနဲ့မြေလိုကွာခြားနေတာဘလို့တာဝန်ယူဆောင်ရွက်ပေးမလဲလို့ပြည်သူတယောက်အနေနဲ့သိချင်ပါတယ်ရှင်။
ကိုယ်ဆက်ယောဂကပ်ပြီးအခုလိုမျိုးဆိုးရွားနေတဲ့ကာလမှာအခုလိုမျိုးလုံနေကြတာတွေကိုကြည့်ပြီးဘလို့မှမခံစားနိုင်တော့ပါဆိုပြီးဒီသောရရှင်ပြည်သူတယောက်အနေနဲ့ဆိုပြီးရေးလာတာပါရှင်သူရဲ့မိကွန်းလေးတွေကိုတော့သက်ဆိုင်ရာတာဝန်ရှိသူတွေပဲဖြေကြားပေးနိုင်မယ်ထင်ပါတယ်နော်ဒီကိုဗစ်ကူးစက်ကပ်ပြီးနဲ့ပဲပတ်သက်ပြီးတော့ဒီဆက်ဆက်ပြီးရေးလာရင်နောက်ထပ်သောရရှင်တယောက်ကတော့ဒဇယ်မျိုးနဲ့ကောက်ကြီးကြီးရွာကအစရာအောင်ပါတဲ့ဒီသောရရှင်ကကျွန်တော်မိသားလေးလည်းဖြေချပေးလို့ကျေးဇူးတင်ပါတယ်ဗျာကျွန်တော်တို့ဒဇယ်နဲ့အစွန်ဖျားကိုကိုဗစ်ဖြစ်သူရန်ကုန်ကပြန်ပါလာပါ යි တောရွာဆိုတော့ကျန်းမာရေးဘုဟုသုတမရှိတော့တောရွာဘက်မှာအလွန်ဆိုးရိမ်နေရပါတယ်တဲ့အထက်အရာရှိအကြီးအကဲများကိုပြောချင်တာကတော့ရန်ကုန်ကိုအလုတ်သွားလုပ်တဲ့အလုတ်သမားတွေကိုရွာပြန်မလွတ်ဘဲနဲ့အဆောင်မှနေတာအဆောင်ကအစားစရိတ်ကိုလုပ်ငန်းရှင်ကကူညီပေးစီခြင်းပါတယ်အလုတ်မလုပ်ရတော့အစားစရိတ်အဆောင်ကမရှိတော့ရွာပြန်လာယောဂါပါလာတော့ယောဂါဖြစ်သလိုဖြစ်နေပါတယ်တဲ့ဒါကြောင့်အစိုးရလည်းတက်နိုင်တဲ့လောက်ညွှန်ကြားပေးပါတဲ့ဟုတ်ကဲ့ဒီမှာဒီသောရရှင်ရေးထားတာကိုလည်းသဘောပေါက်ပါတယ်ဒါပေမဲ့ပြန်ရတဲ့သူ
တွေရဲ့အခက်အခဲကိုလည်းသဘောပေါက်မိတယ်လို့ပါပဲရှင်။ဘာလို့လဲဆိုတော့ဒီသောရရှင်ရေးထားတယ်လို့ပဲဒီအလုံးမရတော့ရန်ကုန်မှာဘလို့အဆောင်နေပြီးတော့အဆောင်ကပေးမလဲဆိုတာရှိပါတယ်။အဆောင်ကကိုထားအောင်စားစိတ်ဘလို့ရမလဲဆိုတာအထူးသဖြင့်ရှိပါရဲ့နော်။ဒါကြောင့်မလို့ခုနကရောကလိုမျိုးဟိုအစိုးရကနေပြီးတော့ထောက်ကူအစီအစဉ်တစ်ခုခုအနေနဲ့မစီစဉ်ပေးဘူးဆိုရင်တော့ဒီလိုမျိုးရန်ကုန်မှာအလုပ်လာလုပ်တဲ့သူတွေလည်းသူတို့နေရက်ကိုပြန်ဖို့ကလွယ်ပြီးတော့တခြားအခွင့်အရေးမရှိသလိုဖြစ်နေပါတယ်။ပြန်ဖို့ကလည်းအဆင်မပြေပြိမ့်ပြီးတော့ဒုက္ခရောက်နေသူတွေအများပြားပါနော်။စနစ်တကျဖြေရှင်းမှရပါမယ်။ဒီယောဂါဆိုကြီးကတော်ယုံနဲ့ပြောင်းမဲ့ပုံမရှိသေးတာမလို့စနစ်တကျအစိုးရကောနောက်ပြီးတော့အဖက်ဖက်ကအလုံးဝိုင်းပြီးတော့ဖြေရှင်းမှရပါမယ်နော်။ဒီကိုဗစ်ကပ်ဘေးနဲ့ဆက်ဆက်ပြီးတော့ပဲနောက်ထပ်ရေးလာတဲ့သောရရှင်တစ်ယောက်ကတော့အာရခရခိုင်ဆိုတဲ့သောရရှင်မှာဒီသောရရှင်ကကားလန့်တွေပြန်ဖွင့်ပေးပါလို့ပြောပေးကြပါလားတဲ့ဒီမှာတော်တော်လေးဒုက္ခရောက်နေလို့ကျေးဇူးပြုပြီးတော့ပြောပေးကြပါနော် VOA ဝိုင်းတော်သားများတဲ့ဟုတ်ကဲ့ဘယ်နေရာကကားလန့်တွေကိုပိတ်ထားလို့လဲဆိုတော့ဒီသောရရှင်ရေးမထားပါဘူးနော်အမေသူပြောတာလေးကိုအားလုံးသိအောင်လို့ထုတ်လွှင့်ပေးလိုက်ပါတယ်ရှင်အခုဆက်ပြီးတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးချင်ပါသေး။ဒီသောရရှင်ကတော့ရင်ဖွင့်ပြရစီ view ရေဆိုပြီးတော့အစားချီပြီးတော့ရေးလာတာပါ။စကိုင်းတိုင်းတစည်မြို့နယ်အတွင်းမှာနေထိုင်ပါတယ်တဲ့။နာမည်ကမောင်မိုးဖြစ်ပါတယ်
။ရင်ဖွင့်ပြရစီ view ရေရွာကိုဖုံးဆက်ရင်လဲစစ်စင်းရရတယ်။မိုးမရွာတော့စိုက်ပျိုးလို့အဆင်မပြေဘူး။ပြီးခဲ့တဲ့နှစ်နှစ်အတွင်းစဘာတစည်မှမရပါဘူး။စိုက်ပြီးတာနဲ့မိုးကမရွာတော့ဘူး။စဘာပင်လေးတွေ6တွေ့ကျွတ်သွားတဲ့အထိပါ။မျိုးစဘာထွန်ရက်ခစိုက်ပျိုးစည်းတရားရာခိုင်နှုံးရှုံတာပါအခုအဲ့ဒီလေပိုင်ရှင်တွေကိုငွေထောက်ပံ့တယ်အစိုးရကလားဘယ်ကလဲတော့မသိပါဘူးရက်ကြီးဥက္ကဋ္ဌတွေရဲ့စီမံမှုကညံ့တာလားသူတို့ပဲစားလိုက်တာလားမသိဘူးရတဲ့လူတွေကရတယ်မရတဲ့သူကမရဘူးမီးတော့လေဟိုဘက်ဒီဘက်ဘော်လီဘောပုတ်နေကြတယ်ကိုဗစ်ကတစ်မျိုးဒီလိုလူတွေကတစ်မျိုးအလွန်အမင်းစိတ်ပြက်ရပါတယ်အကုန်လုံးအခက်ခဲကြုံနေချိန်မှာတိတိကျကျမှန်မှန်ကန်ကန်ဆောင်ရွက်ပေးဖို့လိုပါတယ်စကိုင်းတိုင်းတစည်မြို့နယ်အတွင်းမှာပါဗျာရရင်လဲရတဲ့ကြောင့်စာရေးပါဦးမယ်ဒီဝေဝိုင်းတော်သားများဘေးပြာဝေးကွာပြီးမင်္ဂလာအပေါင်းနှင့်ပြည့်စုံကြပါစေ
ဒီသရရှင်ကဒုက္ခတွေကြုံနေရတဲ့အထက်ကနေ VOA ဝိုင်းတော်သားတွေဘေးပြာဝေးကွာပြီးတော့မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေလို့ဆုတောင်းပေးလာပါတယ်။ဟုတ်ကဲ့ပါထပ်တူပြန်ပြီးတော့ဆုတောင်းပေးချင်ပါတယ်နော်။ဒါပေမဲ့ဒီသရရှင်ပြောသလိုမျိုးဒီထွေရဲ့စိုက်ပျိုးကားတွေနဲ့သူတို့ရဲ့စိုက်ပျိုးရေးကိစ္စတွေဒုက္ခရောက်နေရတယ်ဆိုလို့သူတိုင်တန်းတဲ့ကိစ္စလေးနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာတာဝန်ရှိသူတွေစုံစမ်းပေးစီချင်ပါတယ်။သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။နောက်ပိုင်းမှာသောရရှင်တွေကိုမြန်မာသတင်းလေးတစ်ပုဒ်နဲ့မေတ္တာတည်လဲဆောင်ဖြောပြပေးဦးမှာဖြစ်ပါတယ်။ Tomorrow View ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မေတ္တာတည်လဲဆောင်ကဏ္ဍမှာသတင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင် bammy@voenews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်တဲ့တော်ရရှင်တွေကိုမြန်မာသတင်းလေးတစ်ပုဒ်နဲ့ဖျော်ပြပေးမှာဖြစ်ပါတယ်။မျိုးကြော့မြိုင်တည်ဆူထားတဲ့မင်းနာရှိရင်လေးဆိုတဲ့တခြင်းလေးကိုတငယ်ချင်းတယောက်က Facebook ပေါ်မှာတင်ပြီးတော့ဝေမျှထားလို့နားထောင်ဖြစ်ပါတယ်။ဒီတခြင်းလေးကတခြင်းကောင်းလေးတစ်ပုဒ်ဖြစ်ပြီးတော့နားမထောင်ရတာလည်းတော်တော်ကြာသွားပြီမလို့နားထောင်ပြီးတဲ့တော်ရရှင်တွေလည်းပြန်နားထောင်ကြည့်မယ်။နောက်ပြီးတော့မနားထောင်ရသေးတဲ့တော်ရရှင်အစ်တတွေလည်းနားထောင်ရင်သူတို့သဘောကျမှာပဲလို့ကျွန်မယူဆပြီးတော့ဒီတခြင်းလေးကိုထုတ်လွှင့်ပေးကြပါတယ်။မျိုးကြော့မြိုင်တည်ဆူထားတဲ့မင်းနာရှိရင်လေးဆိုတဲ့တခြင်းကိုအားလုံးနဲ့ထိုက်ခံလာနိုင်ပါစေလို့မျှော်လင့်ပါတယ်ရှင်။နားဆင်ကြည့်ပါအောင်နော်
။ကိုရဲ့တွေးများတယ်မောင်။ဒိန်တွေလိုမျှော်နေရင်နဲ့။ဒီညာမီနေနေ။ဆုံးမဲနေရဲ့များသော။ဒ
ဆိုထားတဲ့မင်းသားရှိရင်လေဆိုတဲ့တခြင်းကိုနားဆင်ပေးကြရတာပါ PO ကိုလည်းစာရေးကြပါအောင်နော်တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင
် Show me be me မင်းသားရှိရင်လေချိုးမိန်သောရင်းနဲ့ရှိပါရတဲ့ဒေဂျန်
ဆက်ပြီးကမ္ဘာတစ်လွှားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ရိုမေးနီးယားနိုင်ငံကကမ္ဘာသက်တမ်းအရှိဆုံးစားမိုင်းတွင်တစ်ခုထိတ်ကနေလူနှစ်ယောက်ဒိုင်းပင်ထိုးပြခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးမှဆိုးတဲ့အတွက်မက္ကဆီကိုနိုင်ငံမှာဇွန်ဘီလမ်းလျှောက်ပွဲကိုအွန်လိုင်းမှာပဲကျင်းပခဲ့ပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချန်နဲ့မက်ခင်ဖြူတွေးတို့ကတင်ဆက်ထားပါတယ
်။ရိုမေးနီးယားနိုင်ငံကကမ္ဘာသက်တမ်းအရှိဆုံးစားမိုင်းတွင်တစ်ခုထိတ်ကနေလူနှစ်ယောက်ဒိုင်ပင်ထိုးပြခဲ့ပါတယ်။အမြင့်မီတာ120ကနေဩစတြေးလျနိုင်ငံသူရီယာနက်အီဖလန်နဲ့ရိုမေးနီးယားနိုင်ငံသားကွန်စတန်တင်ပိုပိုဗစ်ချီတို့နှစ်ယောက်ဟာမြေောက်စားမိုင်းတွင်ထဲမှာဒိုင်ပင်ထိုးခဲ့ကြတာပါ။ဒီစားမိုင်းတွင်ဟာမြေောက်မီတာ120အနက်မှာရှိပြီးတော့အထွန်းမှာစားငံရေတက်များနေတဲ့ရေကန်တစ်ခုရှိပါတယ်။ရေကလည်းအရန်ငန်နေတဲ့အတွက်ဒိုင်ပင်ထိုးချတဲ့သူရဲ့ခန္ဓာကိုယ်ပေါ်မှာအပြင်းထန်တက်ရောက်မှုတွေကလည်းရှိပါတယ်။မိုင်းတွင်းနဲ့ရေရဲ့အပူချိန်ကတော့ 70 ဒီဂရီစင်တီဂရိတ်ပဲရှိပါတယ်။ဒီတာတာစားရင်းကို1981ခုနှစ်လောက်ကတည်းကစတင်အသုံးပြုခဲ့ကြတာဖြစ်ပြီးတော့1932ခုနှစ်မှာတော့အသုံးပြုတာကိုရပ်ခဲ့ပါတယ်။အခုအချိန်မှာတော့ဒီစားမိုင်းတွင်းကိုတမိုင်းပြတိုင်းနဲ့မြေောက်အပန်းဖြေကစားခွင့်အဖြစ်ပြောင်းလဲထားပြီးတစ်နှစ်ကိုခီးသွား9သိန်းလောက်ဆွဲဆောင်နေပါတယ်ရှင်။
ဂျပန်နိုင်ငံမှာတော့ကိုရိုနာကပ်ရောဂါကြောင့်လူရှင်းနေတဲ့အပန်းဖြေကစားကွင်းတွေမှာလူတွေပြန်လာအောင်ကွန်ပျူတာနဲ့အလုပ်လုပ်နိုင်မယ့်နေရာအသစ်တွေကိုဖန်တီးခဲ့ပါတယ်။ဒိုဂျိုမြို့တော်မှာရှိတဲ့ယူမူယူရီလန်ကစားကွင်းမှာ Amusement World Station လို့နာမည်ပေးထားတဲ့ဝင်းကွင်းတစ်မျိုးကိုဖန်တီးခဲ့ပြီးကစားကွင်းထဲကရေကူးကန်ဘေးနေရာတွေ၊ချားရဟတ်ကြီးတွေစီးရင်အလုပ်လုပ်နိုင်အောင် Wi-Fi Internet လေးတွေတပ်ပေးထားပါတယ်။လာရောက်တဲ့သူတွေအနေနဲ့လည်းချားရဟတ်စီးရင်ဗီဒီယိုအစည်းအဝေးတက်နိုင်ပြီးအလုပ်လုပ်နိုင်တာပါအခုလိုလာပြီးအပန်းဖြေရင်အလုပ်လုပ်မယ်ဆိုရင်တော့ဂျားရက်တွေမှာတရက်ကိုဂျပန်ယန1900အမေရိကန်ဒေါ်လာ18ဒေါ်လာကျော်ကျော်နဲ့စနေတနင်္ဂနွေနေ့အားလည်းရက်တွေမှာဆိုရင်တော့ဂျပန်ယန2000အမေရိကန်ဒေါ်လာ19ဒေါ်လာလောက်ပေးရမှာပါခင်ဗျာ
မက္ကစီကိုနိုင်ငံမှာနှစ်စဉ်ကျင်းပမယ်ဖြစ်တဲ့ဆွန်ဘီဖို့ကောင်တွေလမ်းလျှောက်တဲ့ပွဲကိုဒီနေ့မှာတော့အွန်လိုင်းကပဲကျင်းပခဲ့ကြပါတယ်ဆွန်ဘီဖုတ်ကောင်တွေဟာရုပ်ရှင်တွေထဲမှာတော့ဗိုင်းရပ်စ်ပိုးကူပြီးလူတွေကိုလိုက်ကိုက်တာဖြစ်ပေမဲ့အခုအချိန်မှာကဘာကြီးဟာတကယ်ကပ်ရောဂါကြီးတဲ့ကိုရောက်နေတာကြောင့်အားလုံးနေအိမ်မှာပဲနေကြပြီးအွန်လိုင်းကနေကျင်းပခဲ့ကြတာပါဆွန်ဘီဖုတ်ကောင်တွေလိုအဝတ်အစားတွေအကောင်းဆုံးဝတ်ဆင်ပြီးကို့ဗီဒီယိုကိုအင်တာနက်အွန်လိုင်းမှာတင်ကြရတာပါလူမှုကွန်ရက်ဆာမင်နာတွေမှာဆွန်ဘီလိုဝတ်ဆင်ဗီဒီယိုရိုက်တင်ထားတဲ့ post တွေမှာတော့ #zombiechallenge လို့ရေးပြီးတင်ကြပါတယ်ဒီပွဲကိုအောက်တိုဘာလ31ရက်နေ့အထိကျင်းပမှာဖြစ်ပြီးအပျော်တန်းနဲ့မကတနင်္ဂနွေလုံးမှာရှိတဲ့အငက်ဘေးတင်နေတဲ့သူတွေစီကိုလည်းအလူငွေတွေလူထမ်းသွားမှာဖြစ်ပါတယ်ရှင
်ပါကစ္စတန်နိုင်ငံကရာချီမြို့မှာပြီးခဲ့တဲ့အပတ်ကမြို့တုံးပြောက်ကွယ်တော်မဲ့အန်ဒီရယ်နဲ့ရင်ဆိုင်နေရတဲ့စွန်ရဲ84ကောင်ကိုတတိယရက်ကွက်ကအိမ်တအိမ်မှာဖမ်းဆီးရမိခဲ့ပါတယ်အဲ့ဒီလိုဖမ်းဆီးရမိခဲ့ပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့ဒီစွန်တွေကိုအာဖဂန်နစ္စတန်ကဖမ်းလာတာဖြစ်ပြီးအာရက်တိုင်းပြည်တွေမှာရောင်းချဖို့ဖြစ်တယ်လို့အကောက်ခွန်ဌာနတာဝန်ရှိသူတဦးကပြောပါရယ်ပြီးခဲ့တဲ့အပတ်တည်းအတွင်းအိမ်နှလုံးကိုဝင်ရောက်စီးနှင်းရှာဖွေခဲ့တာမှာအခုလိုဆွန်ရဲတွေကိုရှာဖွေသိမ်းဆည်းမိခဲ့တာပါဒီဆွန်ရဲ84ကောင်ရဲ့ကာလပေါက်ဈေးတန်ဖိုးကတော့အမေရိကန်ဒေါ်လာ 1.2 သန်းတန်တယ်လို့လည်းပြောပါရယ်မျိုးတုံးပြောက်ကွယ်တော်မဲ့တော်ရိုင်းတိရိစ္ဆာန်ရောင်းဝယ်မှုတားဆီးရေးနိုင်ငံတကာသဘောတူညီချက်site စရင်အရာဒီငှက်တွေဟာမျိုးတုံးဖို့အန်ဒီရယ်နဲ့ရင်ဆိုင်နေရပြီးတော့အကောက်ခွန်တာဝန်ရှိသူတွေအနေနဲ့ဥပဒေရေးရာလှုံထုံးလုံနည်းတွေလှုံဆောင်ပြီးရင်တော့ဒီငှက်တွေကိုတဘာဝတော်တယ်ပြန်လှုပ်ပေးဖို့ရှိတယ်လို့ပြောပါတယ်ခင်ဗျာ
ဒီနေ့ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာဘာရောမှာ COVID-19 ရောဂါကူးစက်ခံသူအရေအတွက်ဟာ42သန်းကျော်သွားပြီဖြစ်ပြီးတော့နေ့စဉ်ကူးစက်မှုမှာလည်းစံချိန်တင်ခဲ့တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပြောလိုက်ပါတယ်။မနေ့စနေနေ့ကတကဘာလုံးမှာနေ့စဉ်ဗိုင်းရပ်စ်ကူးစက်သူဟာ46,000ကျော်ကျော်ရှိတာကြောင့်နေ့စဉ်ကူးစက်မှုနှုန်းစံချိန်တင်တာ3ရက်မြောက်ရှိသွားပြီဖြစ်ပါတယ်။ဒါ့အပြင်သေဆုံးသူဦးရေဟာလည်း 1.3 သန်းကျော်ရှိတယ်လို့ပြောပါတယ်။အမေရိကန်ပြည်ထောင်စုကတော့ကမ္ဘာမှာဗိုင်းရပ်စ်ကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံအဖြစ်ဆက်ပြီးရှိနေပါတယ်။ဒါပြင်မနေ့စနေနေ့မှာတော့နေ့စဉ်ဗိုင်းရပ်စ်ကူးစက်သူ9,400ကျော်ရှိခဲ့တာကြောင့်ဒါဟာပြီးခဲ့တဲ့မတ်လကစပြီးတော့နေ့စဉ်ဗိုင်းရပ်စ်ကူးစက်မှုနှုန်းမှာအများဆုံးစံချိန်တင်လိုက်တာဖြစ်ပါတယ်။ဒါကြောင့်အခုဆိုရင်အမေရိကန်မှာဗိုင်းရပ်စ်ကူးစက်သူဦးရေဟာ8,000ကျော်ကျော်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။အမေရိကန်ဒုသမမိုက်ပန်စ်ရဲ့အနီးကထိပ်တန်းအကြံပေးသူကိုဗစ် -19 ရောဂါကူးစက်ခံထားကြောင်းဒုသမရုံးရဲ့ပြောခွင့်ရကစနေနေ့မှာပြောလိုက်ပါတယ်။ဒုသမရုံးရဲ့အရာရှိချုပ်မတ်ရှော့ဟာကိုဗစ် -19 ရောဂါကူးစက်ခံထားရတာကိုတွေ့ရှိခဲ့ရပြီးတော့သူဘာသာသူတီးကြခွဲနေနေပြီဖြစ်တယ်လို့သူနဲ့ထိတွေ့ဆက်ဆံခဲ့တဲ့သူတွေကိုချေအားခံနိုင်ဖို့အတွက်အကူအညီပေးနေတယ်လို့လည်းဒုသမနာယုံပြောခွင့်ရဒေဗင်အိုမဲလီကပြောပါတယ်ဒုသမနာမိုက်ပန်စ်နဲ့ဒုသမနာဂရောကရန်ပန်စ်တို့ကတော့ဗိုင်းရပ်စ်ကူးစက်ခံထားခြင်းမရှိဘဲကျန်းမာရေးကောင်းနေတယ်လို့လည်းပြောပါတယ်ခင်ဗျာအပြည်ပြည်ဆိုင်ရာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးသဘောတူစာချုပ်ကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံ90ကတည်ပြုလက်မှတ်ရေးထိုးလိုက်တယ်လို့ကုလသမဂ္ဂကစနေနေ့ကပြောလိုက်ပါတယ်ဟန်ဒူရက်စ်နိုင်ငံကနိုင်ငံ50မြောက်ဖြစ်တည်ပြုလက်မှတ်ရေးထိုးလိုက်တဲ့အတွက်ဒီသမိုင်းဝင်သဘောတူစာချုပ်ဟာလာမယ့်ဇန်နဝါရီ22ရက်နေ့ရက်90ပြည့်ရက်နေ့မှာစတင်အသက်ဝင်လာမှာဖြစ်တယ်လို့ပြောပါရခင်ဗျာ။တနင်္ဂနွေနေ့ညပိုင်းအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲ။ COVID-19 ရေးပေါ်အခြေအနေရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်ပေးနေကြညနေ6:00ခွဲကနေ9:00အစီအစဉ်ကိုလက်လုံးမှာယာယီအဆိုင်ထားမှာဖြစ်ပြီးတော့ညဘက်9:00ကနေ10:00နဲ့မနက်6:00ကနေ9:00အစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ် VOA စီစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.